Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ခါးဒီ2025ခု January 29ရက်ဗုဒ္ဓဘူးညရဲ့ VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် View Radio Season 2ကို line to meter 1925နဲ့30အပြင် line lambda 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မအလေးမာကအစီအစဉ်မူဖြစ်တောင်းယူတင်ဆက်ပေးသွားမှာပါရှင်
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ကပေးနေတဲ့နိုင်ငံတကာအကူအညီတွေရပ်ဆိုင်းလိုက်ပြီးမဲ့ဆန္ဒမှုဆိုင်ရာအကူအညီတွေတော့ခြွင်းချက်အဖြစ်ချန်ထားမယ်လို့ပြောပါတယ်အရှေ့လက်ပိုင်းဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဒီကနေ့အစ္စရေးကိုသွားပါမယ်စင်ကာပူအခြေစိုက်ကုမ္ပဏီတစ်ခုကမြန်မာစစ်ကောင်စီပိုင်ကုမ္ပဏီကိုရင်နံထောက်ပံ့ရောင်းချနေတယ်လို့စောင့်ကြည့်အဖွဲ့ကပြောပါတယ်ဒီသတင်းနဲ့အပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့အလိမ္မာနဲ့ပဲအတူတင်ပြပေးကြမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့သတင်းပေးပို့ချက်တွေကိုလည်းတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်နေရာမှာတော့အမေရိကန်အကူအညီဆိုင်ငံ့မှုနဲ့ပတ်သက်ပြီးတော့မြမမီဒီယာသမားတွေစိုးရိမ်နေကြတာအပါအဝင်မုံရမျိုးဘက်မှာတော့မျိုးသမီးတွေပါစစ်ကောင်စီကစစ်မှုထမ်းဖို့စီရင်ကောက်ယူတာဖမ်းဆီးတာတွေရှိနေပါတယ
်ဟောလာတယ်ဆွဲတယ်ပြတော့မုံဘက်ချလဲဆွဲနေတယ်ကိုကဟိုကြားမှာတော့မယူရတော့ဘူးပြဆွဲတယ်
မောင်ရဒေသခံတူကပြောပြပေးသွားတာပါဒီအကြောင်းသတင်းအသေးဆုံးကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းတွေရခိုင်ပြည်နယ်မောင်တော်မြို့နယ်မှာဒေသခံတွေထောင်ထဲချပြီးတော့နေရပြန်ခဲ့ကြတဲ့သတင်းနဲ့အတူ online ရာဇဝတ်ခိုင်းတွေနေနေရေးတရုတ်နယ်ထိုင်းဆွေးနွေးတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့ VOA ရဲ့ဗဒဘူးညပိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုလည်းနားဆင်ရမှာဖြစ်ပါတယ်ဒါတွေကိုမတင်ဆက်ပေးခင်မှာတော့အခုရင်းဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုစုံဝေးလိုက်နေအတူပြောပြပေးသွားမှာပါရှင်
အမေရိကန်ပြည်ထောင်စုကပြည်ပနိုင်ငံတွေကိုပေးနေတဲ့အကူအညီတွေယာယီဆန်းကားလိုက်တဲ့အထက်မှာအရေးပေါ်ဆန္ဒမှုဆိုင်ရာအကူအညီတွေကိုတော့ချွင်းချက်နဲ့ခွင့်ပြုသွားမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးမာကိုရူဘီယိုကပြောကြားလိုက်ပါတယ်။အမေရိကန်ကအကူအညီအထောက်ပံ့တွေဆိုင်ငံ့ဖို့သမ္မတဒေါ်နယ်ထရန့်အမေနဲ့ထုတ်ပြန်ခဲ့တာကိုနောက်ဆက်တွဲအဖြစ်မနေ့ဇန်နဝါရီလ28ရက်နေ့နောက်ပိုင်းဝန်ကြီးရူဘီယိုထုတ်ပြန်တဲ့ညွှန်ကြားချက်မှာတည်ရရှင်ရေးအရေးတကြီးလိုအပ်တဲ့စေဝါ၊ကျန်းမာရေး၊စောင့်ရှောက်မှုဆန္ဒရိက္ခာနေထိုင်စရာပေးပြသအကူအညီတွေရုံသုံးပစ္စည်းဝန်ထမ်းလာစားတဲ့အပြင်ထောက်ပို့လုပ်ငန်းအတွက်အကူအညီတွေကိုခွင့်ပြုပေးသွားမှာဖြစ်တဲ့အကြောင်းဖော်ပြပါတယ်။ကမ္ဘာပေါ်မှာဒေါ်လာနဲ့ပြည်ပကိုအများဆုံးကူညီထောက်ပံ့နေတဲ့အမေရိကန်ကအကူအညီတွေကိုပြန်လည်သုံးသပ်ဖို့အတွက်ရက်90ဆိုင်းငံ့ထားမဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲသမ္မတအဖြစ်ကျန်းသစ္စာကြေညာခဲ့တဲ့သမ္မတထရန့်ကသမ္မတအာနာနဲ့ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ American Federal တရားသူကြီးတယောက်ကတော့ပြည်တွင်းမှာပေးအပ်နေတဲ့ဖွံ့ဖြိုးရေးအကူအညီတွေ၊ချင်းငွေတွေအပါအဝင်အထောက်အပံ့တွေကိုဆန့်ကန့်ဖို့သမ္မတရဲ့အမိန့်ကိုယာယီတားမြစ်ဖို့မနေ့ကပဲဆုံးဖြတ်ခဲ့ပါတယ်။သမ္မတထရန့်အမိန့်တင်လာနေမှာစတင်အသက်ဝန်ခံနေမိနစ်ပိုင်းလိုမှာပဲတရားသူကြီးရဲ့အမိန့်ထွက်ပေါ်ခဲ့သလိုပရိဒါအဖွဲ့အစည်းတွေကသမ္မတအမိန့်ကိုစတင်ကန့်ကွက်မှုတွေလည်းပေါ်ထွက်ခဲ့ပါတယ်ခင်ဗျာ။
အမေရိကန်ကိုအထောက်ထားမဲ့ဝင်ရောက်လာသူတွေကိုဖမ်းဆီးပြန်ပို့ရေးသမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်မှာဖမ်းဆီးထားသူတွေကိုထိမ့်သိမ်းထားရှိဖို့ကော်လိုရာဒိုပြည်နယ်ဘက်ကလေးအာဂတာတပ်ဖွဲ့စခန်းကိုအသုံးပြုခွင့်ပေးလိုက်တယ်လို့အမေရိကန်စစ်ဘက်တောင်းရှိသူတွေကအင်္ဂါနေ့တုန်းကပြောဆိုလိုက်တာပါ။ဒါဟာသမ္မတထရမ့်ရဲ့တရားမဝင်ဝင်ရောက်လာသူတွေကိုဖမ်းဆီးပြန်ပို့ရေးမှာစစ်တပ်ကိုနောက်တစ်ဆင့်တိုးချဲ့အသုံးပြုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်တစ်ပတ်အတွင်းသမ္မတဒေါ်နယ်ထရမ့်ကအရေးပေါ်အခြေအနေကြေညာပြီးတော့တောင်ပိုင်းမက္ကဆီကိုနယ်စပ်မှာတပ်ဖွဲ့ဝင်အား1600ကိုချထားဖို့နဲ့ဖမ်းဆီးထားသူတွေကိုလေကြောင်းကနေပြီးတော့ပြန်ပို့ရေးအစီအစဉ်တွေချမှတ်ပြီးတဲ့နောက်မှာအခုလိုဆုံးဖြတ်ချက်ထွက်ပေါ်လာတာပါ။ရာဇဝတ်မှုကျူးလွန်ထားတဲ့တရားမဝင်ဝင်ရောက်လာသူတွေကိုဖမ်းဆီးပြန်ပို့ရေးကိစ္စအတွက် ICE လို့ခေါ်တဲ့လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာနရဲတပ်ဖွဲ့တွေကိုပြီးခဲ့တဲ့တနင်္လာနေ့ကစပြီးတော့ Buckley အာဂါဒတပ်ဖွဲ့စခန်းကိုအသုံးပြုခွင့်ပေးလိုက်တယ်လို့ American စစ်တပ်မြောက်ပိုင်းစစ်ဌာနချုပ်ကကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ ICE တပ်ဖွဲ့ဝင်တွေအတွက်လိုအပ်မဲ့ယာယီကုကဲရေးဌာနအသုံးဆောင်ပစ္စည်းများထားရှိဖို့ဖမ်းဆီးထားသူတွေကိုထိန်းသိမ်းထားရှိဖို့နဲ့ပြန်လည်ပို့ဆောင်ရေးစီစဉ်ဆောင်ရွက်ဖို့စတဲ့လိုအပ်ချက်တွေအတွက်အသုံးပြုခွင့်ပေးလိုက်တာလို့ဖော်ပြထားပါတယ်။ဒါပေမဲ့ဒီစခန်းမှာဖမ်းဆီးထိန်းသိမ်းထားသူဘလောက်များများကိုထားရှိမယ်ဆိုတာကိုတော့ကြေညာချက်မှာဖော်ပြထားခြင်းမရှိပါဘူးရှင်။
အမေရိကန်အစိုးရဝန်ထမ်းတွေစက်တင်ဘာလနောက်ဆုံးထားပြီးအထူးခံစား권နဲ့အလုပ်ကနေထွက်ချင်ရင်ထွက်ကြဖို့ကမ်းလှမ်းတဲ့ညွှန်ကြားချက်တရသမ္မတထရမ့်အစိုးရကထုတ်ပြန်လိုက်ပါတယ်။ ပြည်ထောင်စုအစိုးရရဲ့အသုံးစရိတ်ချွေတာမဲ့အစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်ရှစ်လစာလစာပေးပြီးအစိုးရဝန်ထမ်းအရေးအတွက်ရှင်းချဖို့ရည်ရွယ်ချက်နဲ့ညွှန်ကြားခဲ့တာဖြစ်ပါတယ်အစိုးရဝန်ထမ်းနှစ်တန်းလောက်အတွက်ပေးပို့တဲ့အီးမေးလ်ထဲမှာတော့အလုပ်ထွက်ခြင်းနဲ့ဝန်ထမ်းတွေအနေနဲ့အစိုးရဘန်ဒါနှစ်တက်တန်းကုန်ဆုံးမဲ့စက်တင်ဘာလ30ရက်နေ့အထိလစာရရှိမှာဖြစ်ပြီးဒီကြားထဲမှာအလုပ်တွေကိုလျှော့တာဒါမှမဟုတ်လုံးဝရပ်လိုက်လို့ရတယ်လို့လည်းဖော်ပြထားပါတယ်အလုပ်ထွက်မဲ့ဝန်ထမ်းတွေအနေနဲ့အချိန်ပြည့်ရုံးပြန်တက်ဖို့သမ္မတထရန့်အမိတ်နဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းထုတ်ပြန်ထားတာကိုလိုက်နာစရာမလိုပါဘူးအလုပ်ထွက်မဲ့မထွက်ဘူးဆိုတာကိုဖေဖော်ဝါရီလ6ရက်နေ့နောက်ဆုံးထားအကြောင်းပြန်ကြားဖို့ညွှန်ကြားထားပြီးထွက်ဖို့ဆုံးဖြတ်ရင်အစိုးရကပေးတဲ့အီးမေးလ်မှာ note ထွက်ကြောင်းဆိုတဲ့စာလုံးပဲရေးပေးစရာလိုမယ်လို့ညွှန်ကြားထားပါတယ်ခင်ဗျာ
အရှေ့လေပိုင်းဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Steve Witkoff ဟာဒီကနေ့ဗုဒ္ဓဘူးနေ့မှာ Israel ကိုတွားရောက်ပြီးတော့ဝင်စည်းချုပ် Benjamin Netanyahu နဲ့တွေ့ဆုံဖို့ရှိသလို Israel Hamas အပြစ်အခက်ရက်စက်ရေးသဘောတူညီချက်အကောင်အထည်ဖော်ဆောင်ရွက်ရေးနဲ့သဘောတူညီချက်နောက်တစ်ဆင့်အတွက်ညှိနှိုင်းရေးဆွေးနွေးဖို့ရှိနေပါတယ်အမေရိကန်အထူးကိုယ်စားလှယ်ရဲ့ဒီခီးစဉ်ဟာ Israel ဝင်စည်းချုပ် Netanyahuအမေရိကန်ပြည်ထောင်စုကိုမရောက်လာမီတွားရောက်တာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကဝင်စည်းချုပ်နက်တန်ယာဟုကိုဖိတ်ခေါ်ထားပြီးတော့ February 4ရက်နေ့မှာလက်ခံတွေ့ဆုံဆွေးနွေးဖို့အစီအစဉ်ထားပါတယ်။ Israel Palestine 15လကြာအပြစ်ရရေးသဘောတူညီချက်ဟာအခုအခါမှာ42ရက်ရှိသွားပြီဖြစ်ပါတယ်။သဘောတူညီချက်အရပထမတစ်လခွဲအတွင်းဖမ်းဆီးထားတဲ့တရားခံတွေထဲက33ကို Hamas ကပြန်လွှတ်ပေးရမှာဖြစ်ပါတယ်။လောလောဆယ်အချိန်အထိ Hamas ဘက်က9ဦးပြန်လွှတ်ပေးခဲ့ပြီးတော့ Israel ဘက်ကဖမ်းဆီးထားတဲ့ Palestine 300ကိုပြန်လွှတ်ပေးခဲ့ပြီဖြစ်ပါတယ်။နောက်ထပ်တရားခံတွေကိုဒီရက်ပိုင်းအတွင်းပြန်လွှတ်ပေးဖို့ရှိနေပြီးတော့နောက်တစ်ဆင့်အနေနဲ့ကြန့်ရှိနေတဲ့တရားခံအားလုံးပြန်လွှတ်ပေးရတဲ့အတွက်အသေးစိတ်ညှိနှိုင်းရမှာဖြစ်ပါတယ်။အခက်ရက်စဲရေးသဘောတူညီပြီးတဲ့နောက်မှာစစ်ပွဲဆောင်အိုးအိမ်ဆွတ်ခွာထွက်ပြေးရတဲ့ပါလက်စတိုင်းစစ်ပြေးဒုက္ခသည်တသန်းလောက်ထဲကဒီရက်တစ်ပတ်အတွင်းဒုက္ခသည်3,900ကျော်လောက်နေရပြန်လာခဲ့ကြပြီးတော့လူသားချင်းစာနာမှုအကူအညီတွေတိုးချက်ပေးပို့နိုင်ခဲ့တယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကအင်္ဂါနေ့တုန်းကပြောဆိုခဲ့ပါတယ်ရှင်
ယူရီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ယူအမေရိကန်အတန်းကနေဗုဒ္ဓဦးညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာ။စင်ကာပူအခြေစိုက် Intera Resources Company ဟာမြန်မာစစ်ကောင်စီပိုင်ရေနံနဲ့တဘာဝတံငွေလုပ်ငန်းအတွက်ရေနံထောက်ပံ့ရောင်းချနေတယ်ဆိုပြီးမြန်မာရေးစောင့်ကြည့်နေတဲ့ Justice for မြန်မာအဖွဲ့ကဒီကနေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်2022ခုနှစ်ဇန်နဝါရီလကနေ2023ခုနှစ်အထိမြန်မာရေနံနဲ့တဘာဝတံငွေလုပ်ငန်း MOGE အတွက်ရေနံစီပေါင်း2,300,000ရောင်းချခဲ့တဲ့Go Petro Joint Operation ရဲ့600ခန့်တုံးကို Intera Resources Company ကပိုင်တဲ့အကြောင်းကြေညာချက်မှာဖော်ပြပါတယ်။ Go Petro Company ဟာ6နဲ့ရေနံကြောင်းကုန်တွင်ပိုင်ရေနံမြေတွေကထုတ်ယူခဲ့တဲ့ရေနံတွေကိုစစ်ကောင်စီစွန့်ပင်ဝင်ကြီးဌာနကြီးကြပ်တဲ့မန်းတံပြာကမှတန့်စင်ဖို့ပို့ပေးခဲ့ပါတယ်။ Go Petro ရဲ့အများစုကိုပိုင်ဆိုင်ထားတဲ့ Singapore Intera Resources Company အနေနဲ့မြန်မာနိုင်ငံအတွင်းလုပ်ငန်းတွေကနေဝင်ငွေ55သန်းကျော်ရရှိခဲ့တယ်လို့လည်းကုမ္ပဏီရဲ့ Stock Exchange ကိုထုတ်ပြန်ချက်တွေ Justice for Myanmar နဲ့ UK ကသတင်းတောက်အဖွဲ့အစည်း Finance and Cover တို့ကလေ့လာသုံးသပ်ခဲ့တဲ့လေးဝက်ပေါက်ကြားလာတဲ့ဗဏ္ဍာရေးအစီရင်ခံစာတွေကိုကိုးကားပြီးပြောဆိုထားပါတယ်အနောက်နိုင်ငံတွေတခါပိတ်ဆို့ထားတဲ့စစ်ကောင်စီလက်အောက်ခံရေနံလုပ်ငန်းတွေနဲ့စီးပွားရေးပူးပေါင်းလှုပ်ဆောင်နေတာဟာစစ်အုပ်စုကျွလွန်တဲ့ရာဇဝတ်မှုတွေကိုလောင်စာဖြည့်ပေးရရောက်တယ်ဆိုပြီးရပ်ဆိုင်းဖို့ Justice for Myanmar အဖွဲ့ကတောင်းဆိုထားပါတယ်ခင်ဗျာ
မြန်မာနိုင်ငံအလဲပိုင်းမန္တလေးတိုင်းကြောက်ပတောင်ညောင်ဦးစားတဲ့မြို့တွေနဲ့မကွေးတိုင်းအတွင်6ရေနံကြောင်းစားတဲ့မြို့တွေမှာမြို့ဆောင်တပ်ဖွဲ့စည်းရေးနဲ့ထောက်ပံ့ရေးအတွက်ဆိုပြီးတော့စစ်ကောင်စီတပ်ကစစ်မှုမထမ်းမနေရလူတွေကိုအာဓမဆင့်ခေါ်နေတာကြောင့်ဝေးပြန်ပြီးတော့ပေးပြီးတော့ပြန်ရွေးနေရတဲ့အကြောင်းဒေသခံတယောက်က VOE ကိုပြောပါရယ်လူငယ်တွေကိုအဓိကပြစ်မှတ်ထားပေမဲ့တချို့မြို့တွေမှာဖမ်းဆီးခေါ်ဆောင်သွားတဲ့အထက်မှာအသက်60ကျော်တဲ့သူတွေတောင်ပါတယ်လို့ပြောပါရယ်မြို့ဆောင်တ
ပ်ဖွဲ့ဦးတွေလူက60 80မရှိဘူးထဲမှာပုံစံတဲ့အထက်မှာတယောက်ဆို60မိနစ်လေးခေါ်တယ်အဲသူကတော့ပြောတဲ့ပုံစံကအကြေးအပြားအဲ့အထောက်ပံ့အတွက်လိုတယ်ပေါ့ထောက်ပံ့ဆိုတာကသူတို့ဒီထောက်ပံ့မှုကိုညီမှုတွေလူလိုမယ်ဆိုပြီးတော့အမျိုး300ပေါ့ကွာ7ရက်ကွယ်ဆိုရင်100ကွယ်ကိုရောက်ပြောက်ပေါ့ကွာ
စစ်မှုမထမ်းခြင်းလို့ပေးရတဲ့ငွေပမာဏနဲ့ပတ်သက်လို့အတိအကျမသိရ ပေမဲ့ခမန်းချေ300အထိရှိနိုင်တယ်လို့ပြောပါရယ်ပြီးခဲ့တဲ့နှစ် February လကပြဋ္ဌာန်းခဲ့တဲ့စစ်မှုထမ်းဥပဒေအရအသက် 18 နှစ်ကနေပြီးတော့ 35 နှစ်အတွင်းအမျိုးသားနဲ့ 18 နှစ်ကနေ 28 နှစ်အတွင်းအမျိုးသမီးတွေစစ်မှုထမ်းရမယ်ဖြစ်တယ်လို့ပညာရှင်အဖြစ်သတ်မှတ်ခံရတဲ့အမျိုးသားတွေအနေနဲ့အသက် 18 နှစ်ကနေပြီးတော့ 45 နှစ်အမျိုးသမီးတွေအနေနဲ့အသက် 18 နှစ်ကနေပြီးတော့ 35 နှစ်အထိစစ်မှုထမ်းဖို့ပြဋ္ဌာန်းထားပါတယ်ဒါအပြင်အသက် 35 နှစ်နဲ့ 65 နှစ်ရှိသူတွေပါဝင်တဲ့ပြည်သူ့လုံခြုံရေးအဖွဲ့တွေကိုလည်းစစ်ကောင်စီကဖွဲ့စည်းပြီးတော့စစ်မှုထမ်းအဖြစ်ပါဝင်ဖို့နေရာတချို့မှာစင်ခေါ်နေပါတယ်ရှင
်ထိုင်းနိုင်ငံအတွက်မှနေထိုင်တဲ့ဒုက္ခသည်တွေရဲ့ကျန်းမာရေးဆောင်ရွက်မှုအတွက်ထိုင်းအစိုးရကဆက်ပြီးပံ့ပိုးကူညီသွားမယ်အကြောင်းထိုင်းကျန်းမာရေးဝန်ကြီးဆုံဆက်တပ်စုတင်ကမနေ့ကပြောဆိုတာကိုပန်ကောက်ပို့သတင်းမှာရေးပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်အမေအရာအမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာအကူအညီတွေကိုရက်60ဆိုင်ခံဖို့အမိန့်ထုတ်လိုက်တာကြောင့်ထိုင်းနိုင်ငံအတွင်းကဒုက္ခသည်တွေအတွက်ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေရပ်ဆိုင်းသွားတဲ့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ထိုင်းကျန်းမာရေးဝန်ကြီးကတုံ့ပြန်တာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်တခြားဒုက္ခသည်စခန်း6ခုမှာဒုက္ခသည်3000လောက်နေထိုင်နေပါတယ်။ဇန်နဝါရီလ28ရက်နေ့ကစပြီးဒုက္ခသည်စခန်းတွေကဆေးရုံတွေမှာဝန်ထမ်းဥယျာဉ်လျှော့ချသလိုကျန်းမာရေးစောင့်ရှောက်တဲ့လုပ်ငန်းတွေရပ်နားထားတယ်လို့ဒုက္ခသည်တချို့က VOA ကိုပြောပါတယ်။စေကူတမှုခံယူနေစေလူနာတချို့ကိုပါစေယုံတွေကပြန်လွတ်ခဲ့ပါတယ်ထိုင်းကျမကြီးဝန်ကြီးကတော့ဒီဒုက္ခသည်စခန်းတွေဟာနိုင်ငံတကာအကူအညီတွေအပေါ်မှာရပ်တည်နေရတာဖြစ်ပြီးနောက်ထပ်ဘယ်လိုအမိန့်ထွက်ပေါ်လာမလဲဆိုတာစောင့်ကြည့်နေတဲ့အကြောင်းပြောပါတယ်အမေရိကန်အစိုးရကအကူအညီတွေရပ်ဆိုင်ထားတဲ့မူဝါဒယာယီတာဖြစ်ပါလိမ့်မယ်ဆိုပြီးတော့လဲသူ့ရဲ့အမြင်ကိုပြောဆိုပါတယ်ထိုင်းအစိုးရအနေနဲ့ဒီကိစ္စကိုအဖြေရှာနိုင်အောင်လှုံ့ဆော်သွားမယ်လို့လဲထိုင်းကျမကြီးဝန်ကြီးဆုံဆက်တပ်စုတင်ကပြောဆိုသွားပါတယ်ခင်ဗျာ
တရုတ်နဲ့တကူအတွက်ရန်ကုန်မြို့တရုတ်တန်းကဖရဲကျောင်းတွေမှာလူအများလာရောက်ဆူတောင်းကြသလိုအိမ်တွေမှာလည်းဆူတောင်းဝေပြကြပါတယ်။နှွေဦးမှာကျင်းပတဲ့လူနာနှစ်တကူလို့ခေါ်ကြတဲ့တရုတ်နှစ်တကူရက်မတိုင်မီလူအများပြားထားနေကိုပြန်ပြီးတော့မိသားစုတွေစုံစည်းကြတဲ့အားလည်းရလဲဖြစ်ပါတယ်။ဒီနေ့2025ခုနှစ်ဟာတရုတ်ရိုးရာအရမွေနှစ်ဖြစ်ပြီးတော့နဂါးနှစ်ကိုတော့2024ခုနှစ် February 10ရက်နေ့မှာစတင်ခဲ့တာပါ။စစ်တကအာဏာသိမ်းထားတဲ့2021ခုနှစ်ကစလို့မြန်မာစစ်ကောင်စီနဲ့လက်နက်ကိုင်လူမျိုးတပ်တွေအကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်လူငယ်တဲ့နှစ်တွေအတွင်းတရုတ်နှစ်တကူပွဲတော်ကိုမြန်မာနိုင်ငံမှာတိတ်ပြီးတော့ခန့်ခန့်နာနာမကျင်းပနိုင်တော့ဘူးလို့ဒေသခံတချို့ကပြောပါရယ်ဒီနေ့မှာတော့ပြန်ပြီးစစ်စစ်ကားကကျင်းပလာကြပြီးတော့ရန်ကုန်မြို့ကဈေးတန်းတွေမှာတရုတ်ရိုးရာအစားအစာတွေနဲ့တခြားပစ္စည်းတွေပြန်လည်ရောင်းချလာပါရယ်ရှင်နောက်ဆုံးရသတင်းတွေကိုကိုစုံဝင်လိုက်တဲ့အတူကျွန်မအလီမာတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပြဖို့ချက်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်အရင်ဆုံးတော့အမေရိကန်အကူအညီဆိုင်းငံနာနဲ့ပတ်သက်ပြီးတော့မြန်မာမီဒီယာသမားတွေစိုးရိမ်နေကြတဲ့သတင်းကိုဆက်ပြီးတော့ပြောပြပေးချင်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကနိုင်ငံတကာအကူအညီပေးရေးအစီအစဉ်တွေဆိုင်းငံ့လိုက်တာကြောင့်မြန်မာသတင်းမီဒီယာလုပ်ငန်းတွေမှာထိခိုက်မှာကိုစိုးရိမ်နေကြပါတယ်။အမေရိကန်ရဲ့အထောက်ပံ့ရရှိထားကြတဲ့တီးခြားလွတ်လပ်တဲ့သတင်းလုပ်ငန်းတွေမှာအကူအညီတွေဆက်မရတော့ဘူးဆိုရင်ထိခိုက်နေတာမှုတွေကြီးမားနိုင်တယ်လို့လည်းခန့်မှန်းနေကြတာပါ။အမေရိကန်အကူအညီဆိုင်းငံ့မှုကြောင့်ရိုက်ခတ်လာနိုင်ခြင်းအပေါ်ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစောမိုးကျော်ကပြောပြပေးပါရှင်။
အမေရိကန်ရဲ့နိုင်ငံရခြားကိုအကူအညီပေးနေတဲ့ဖွံ့ဖြိုးရေးစီမံကိန်းတွေအားလုံးနီးပါးအတွက်အသုံးစရိတ်တွေကိုပြန်လည်သုံးသပ်မှာဖြစ်တာကြောင့်အဲ့ဒီစီမံကိန်းတွေအတွက်ထောက်ပံ့ပေးမှုကိုရပ်ပေါင်း90ဆိုင်းငံ့ထားလိုက်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့ထောက်ပံ့မှုကိုရယူနေရတဲ့သတင်းမီဒီယာလုပ်ငန်းတွေ၊ပညာရေး၊ကျန်းမာရေး၊လူသားချင်းစာနာမှုဆိုင်ရာနဲ့ဒုက္ခသည်အကူအညီပေးရေးလုပ်ငန်းတွေအတွက်ထောက်ပံ့ငွေတွေလည်းဆိုင်းငံ့ထားခံရတဲ့အထည်ပါဝင်ပါတယ်။ဒါကြောင့်အမေရိကန်အစိုးရကထောက်ပံ့တဲ့အကူအညီတွေပေါ်မိကိုရည်တည်နေရတဲ့မြန်မာသတင်းမီဒီယာလုပ်ငန်းတွေအတွက်ဆက်တဲ့လက်ပတ်နိုင်ဖို့ကြီးမားတဲ့အခက်အခဲဖြစ်လာပါတယ်။လွတ်လပ်တဲ့သတင်းဌာနတစ်ခုဖြစ်တဲ့မစ္စမသတင်းဌာနဟာဆိုရင်လည်းအထောက်အပံ့တွေချက်ချင်းရပ်ဆိုင်းလိုက်ပြီးဖြစ်ကြောင်း USAID ရဲ့အကူအညီတွေတဆင့်ခံပေးနေတဲ့ Inter News ကအကြောင်းကြားခဲ့ပါတယ်။အလားတူအခက်အခဲကြုံနေရတဲ့အထက်မှာ Western News သတင်းဌာနလည်းပါဝင်ပါတယ် Western News သတင်းဌာနတည်ထောင်သူတဦးလည်းဖြစ် Editor ချုပ်တဦးလည်းဖြစ်တဲ့ဦးဝနခွာညိုကတော့ American အစိုးရရဲ့အကူအညီပေးမှုတွေဆိုင်းငံ့လိုက်တာကမြန်မာသတင်းမီဒီယာဖွံ့ဖြိုးမှုသတင်းလွတ်လပ်ခွင့်သတင်းသိပိုင်ခွင့်တွေကိုအကြီးအကျယ်ထိခိုက်စေတယ်လို့ VOA ကိုပြောပါတယ
်သူတွေကတော့ကျွန်တော်တို့ Agency Media တွေအလေးအနက်ဖြစ်နေတဲ့မီဒီယာတွေတော်တော်များများဆိုလို့ရှိရင်တို့တွေကိုကျွန်တော်တို့ရက်ပြရဖို့အတွက်အနေတော့ခက်ခဲသွားတာဒီပုံမှာရက်ခက်မှုကဘာဖြစ်လာလဲဆိုတော့ဒီဝန်ထမ်းရှိတဲ့ဝန်ထမ်းတွေချုပ်ချရတာတို့ ပြီးတော့ကျွန်တော်တို့ဒီ2025ဆွေးထားတဲ့ပလန်တွေကိုတဝန်ရွှေ့ရွှေ့ရတယ်မျိုးပုံစံမျိုးအဲ့လိုဖြစ်လာတယ်ပေါ့နော်အရန်ကို NDA ကြီးလာတဲ့အနေအထားဖြစ်လာနေပြည်တော်သတင်းထုတ်တွေကျွန်တော်ဆက်မခန့်နိုင်တော့ဘူးဝန်ထမ်းတွေစတက်တွေတို့မထားနိုင်တော့ဘူးတက်မှတ်ထားတဲ့ကျွန်တော်အရေးသွေးအရေးချင်းအခြေအတွက်တွေကိုကျွန်တော်တို့ဒီသက်မှတ်ကာလမှာမထားနိုင်ဘူးဆိုလို့ရှိရင်နောက်ဆက်တွဲအကျိုးအနေနဲ့ဒီမြေပေါ်မှာလူကွင်းချိုးဖောက်မှုတွေဒီစစ်ကောင်စီကဖြစ်ပြီးတခြားလက်နက်ကိုင်ဟိုဖွဲ့တွေကဖြစ်ပြီးမီဒီယာသမားအနေနဲ့ဒါတွေဖော်ပြခွင့်မရဘူးဖော်ပြလို့မရဘူးဆိုလို့ရှိရင်ဆိုရှယ်မီဒီယာတွေကပြည်သူလူထုတွေပုံပြရိုက်ခတ်လာနေတာပေါ့နော်အထူးသဖြင့်ကတော့ကျွန်တော်တို့တင်းသိပိုင်ခွင့်ဆိုလို့ရှိရင်ဒီပုံမှာကျွန်တော်ပုံပြီးကိုဆိုရှယ်နေနာမှုတွေပုံဖြစ်လာမယ်လို့ကျွန်တော်တို့အနေနဲ့သုံးသပ်မိတာပေါ့နော်
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြည်တွင်းမီဒီယာတော်တော်များများကိုပိတ်ပင်တာဖမ်းဆီးထောင်ချတာတွေကြောင့်ပြည်တွင်းသတင်းမီဒီယာအတော်များများထိုင်းနေဆက်ကိုရွှေ့ပြောင်းပြီးလုပ်ငန်းတွေဆက်လက်လုပ်ကင်ခဲ့ရပါတယ်။သတင်းလုပ်ငန်းတွေဆက်လက်ဆောင်ရွက်နိုင်ဖို့နိုင်ငံတကာအကူအညီတွေနဲ့နေဆက်ဒေသတွေမှာရသလိုပြန်လည်ရည်တည်ရတဲ့အကြောင်းသတင်းသမားတွေကပြောပါတယ်။ Delta New Agency ကိုတည်ထောင်သူလည်းဖြစ် Editor ချုပ်တူလည်းဖြစ်တဲ့ကိုဆိုးရကတော့ဒီအခြေအနေကလက်ရှိအကဲအခဲတွေကြားရည်တည်နေရတဲ့သတင်းမီဒီယာလောကကိုအာရော့စေတယ်လို့အခုလိုပြောပါတယ်
ကျွန်တော်တို့တွေအာဏာသိမ်းပြီးရဲ့ကခုနကသတင်းမီဒီယာတွေရဲ့ဟိုရည်တည်ချက်ပေါ့နော် independent ဖြစ်မှုတွေနောက်ပြီးတော့ခုနကဝင်ဝေတွေကအကုန်လုံးကအဲဒီဘူယော့ပန်နဲ့အမေရိကန်ရှီယာအောက်ပိုင်းနေနဲ့ပဲကျွန်တော်တို့တွေကလုံးလုံးရှင်းဆက်နေရတယ်ဗျာနှောင်းပြင်းနေပါပဲနှောင်းပြင်းနေပါပဲအဲ့တော့ခုနကအဲ့ grand နေတယ်မှာလဲ American grand က50ရာခိုင်နှုန်းအနည်းဆုံး50ရာခိုင်နှုန်းရှိတယ်လို့ကျွန်တော်တို့ကဟိုကြည့်ရတာပေါ့နော်အဲ့တော့ဆိုတော့ဟိုတော်တော်တော့တက်ရောက်မှုကကြည့်သွားမှာအဲ့တော့ဟိုဘာဘာလေးဖြစ်နေဆိုတော့မီဒီယာအသေးကလည်းအသေးလေးရောမထောင်းတော့ဘူးဆိုပေမဲ့လည်းဟို shell ရက်သွားတာမျိုးဖြစ်နေတော့မီဒီယာအကြီးကြီးဆိုလဲဖြစ်ဆက်ရက်တီဖို့ခက်ခဲသွားနိုင်တာပေါ့နော်
စစ်တပ်ကအာဏာသိမ်းလိုက်တဲ့2020ခုနှစ်ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းမြန်မာနိုင်ငံမှာဒီကနေ့အထိဖမ်းဆီးထိန်းသိမ်းထောင်ချခံထားရသူတရင်သမားစုစုပေါင်း200ကျော်အထိရှိပြီးအဲ့ဒီထဲကတချို့ပြန်လွတ်လာခဲ့ပေမဲ့လက်ရှိအချိန်အထိအချင်းတောင်အသီးသီးမှာထောင်ချခံထားရသူ50လောက်အထိရှိနေသေးတယ်လို့လွတ်လပ်တဲ့မြန်မာတရင်မီဒီယာကောင်စီ IPCM ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ပိတ်သိမ်းခံရတဲ့သတင်းဌာနအခု20နီးပါးရှိခဲ့ပါတယ်မြမသတင်းမီဒီယာကောင်စီဦးတိုးစော်လက်ကတော့အခုလိုအခုအညီတွေရပ်ဆိုင်းလိုက်မယ်ဆိုရင်စစ်မှန်တဲ့မီဒီယာတော်တော်များများရပ်တည်နိုင်ဖို့ခက်ခဲတဲ့အထီးဖြစ်လာမယ်လို့ပြောဆိုပါတယ
် USA ကတော့ one of the main contributor တွေမှာပါတယ်ဗျမီဒီယာလက်လက်တဲ့မီဒီယာတွေရဲ့မီဒီယာအလုပ်လုပ်နိုင်ဖို့အတွက်ထောက်ပံ့ပေးတာအဲ့ဒါတွေကနေချင်းညချင်းရုပ်ရည်ကြီးကောက်ကံငင်ကဖြစ်သွားတော့အဲ့ရဲ့တဲ့မှာတော်တော်ကြီးပါတယ်သူတို့ကတော့မြန်မာပြည်ရဲ့ဒီမိုကရေစီရေးဒါမှမဟုတ်လဲမြန်မာပြည်ဘာဖြစ်နေလဲဆိုတာသိအောင်မြန်မာပြည်သူတွေနဲ့တကဘာလုံးပြောနေတဲ့ဒီ messenger တွေပေါ့အဲ့ channel တွေကအချိန်တစ်ခုအတွင်းအချိန်တူတူအတွင်းမှာတော့တော်တော်လေးကိုဟိုရိုက်ချက်ပြင်းတယ်ပေါ့ဗျာထိခိုက်မှုရှိပါတယ်တချို့ media outlet တွေဆိုဆက်ပြီးတော့သွားနိုင်ဖို့တော့မနေဟိုရက်တီဖို့တော့မှမနေဟိုစူးစမ်းပါလိမ့်မယ်နောက်တစ်ခါအိုအနေနဲ့တော့မီဒီယာစက်တာကြီးတစ်ခုလုံးအတွက်တော်တော်ကြီးမားတဲ့ရက်ခတ်မှုရှိပဲလို့ပဲပြောပြရသေးတယ်
။အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာပြည်ပနိုင်ငံတွေကိုဖွံ့ဖြိုးရေးအကူအညီအများဆုံးပေးတဲ့နိုင်ငံဖြစ်ပါတယ်။ Israel နဲ့ Egypt အတွက်ပေးနေတဲ့စီးရေးအကူအညီကလွဲလို့လက်ရှိပေးနေတဲ့အထောက်အပံ့အကူအညီအားလုံးနဲ့နောက်ထပ်ပေးမယ့်အကူအညီအားလုံးကိုဆိုင်းငံ့ထားတဲ့အကြောင်းပြီးခဲ့တဲ့နေ့ကကြေညာခဲ့ပါတယ်။အကူအညီတွေကိုဆိုင်းငံ့လိုက်တဲ့အထက်အသက်ကင်နိုင်မဲ့အရေးပေါ်စာနာမှုဆိုင်ရာအကူအညီတွေမပါဝင်ကြောင်းနိုင်ငံခြားရေးဝန်ကြီးမာကရိုရိုဘီယိုကပြောဆိုခဲ့ပြီးအရေးပေါ်အကူအညီဆိုတဲ့အထက်အသက်ကင်တင်နိုင်မဲ့ဆေးဝါးကျန်းမာရေးစောင့်ရှောက်မှုစာနာရိတ်ခါနေထိုင်စရာပေးထားပြီးသားအကူအညီတွေရုံသုံးပစ္စည်းတွေဝန်တန်းလာစားတဲ့အကူအညီတွေကိုပို့ပေးရတဲ့အတွက်လိုအပ်တဲ့သေယူပို့ဆောင်ကားတွေမပါဝင်ဘူးလို့ပြောဆိုထားပါတယ်။ဘာပဲဖြစ်ဖြစ်မြန်မာနိုင်ငံနဲ့ပတ်သက်လို့ကျန်းမာရေးပညာရေးနဲ့မြန်မာဒီမိုကရေစီရေလှုပ်ရှားမှုအပေါ်သက်ရောက်ထိခိုက်လာနိုင်ပွဲရှိနေပြီးသတင်းမီဒီယာဘိုင်းကိုထိခိုက်တာကဒီမိုကရေစီအရေးနဲ့သတင်းလွတ်လပ်ခွင့်စံချိန်စံညွန်းတွေကိုပါထိခိုက်လာနိုင်တယ်လို့ထောက်ပြဝေဖန်မှုတွေရှိနေပါတယ်။
အမေရိကန်အစိုးရရဲ့အခုအညီဆိုင်းငံ့တာနဲ့ပတ်သက်ပြီးတော့မြမသတင်းမီဒီယာသမားတွေစူးရင်နေကြတဲ့သတင်းကိုကိုစုံမှုကျော်ကပြောပြပေးသွားတာပါအခုဆက်ပြီးတော့စစ်မှုတန်းဥပဒေနဲ့လူငယ်တွေဖမ်းဆီးခံနေရတဲ့မုံရွာမျိုးကအခြေအနေကိုဆက်ပြီးတော့တင်ပြပေးကြပါမယ် အရွယ်ရောက်သူတွေစစ်မှုမထမ်းမနေရဥပဒေနဲ့စစ်ကောင်စီကတပ်သားတဲ့စုဆောင်းနေရမှာအခုအခါမှာအမျိုးသမီးတွေကိုလည်းစည်ရင်းကောက်ယူတာဖမ်းဆီးတာတွေရှိနေတယ်လူဒေသခံတွေကပြောပါတယ်။စကိုင်းတိုင်းမုံရွာမြို့မှာဆိုရင်လည်းဒီအပိုင်းတွင်စစ်မှုထမ်းမှုစည်ရင်းကောက်ယူတာဖမ်းဆီးတာခံရသူတွေထဲမှာအမျိုးသမီးတွေပါဝင်ခဲ့တာပါ။စစ်မှုထမ်းဥပဒေနဲ့လူငယ်တွေဖမ်းဆီးခံနေရတဲ့မုံရွာမျိုးကအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မဆူမုံကပြောပြပေးပါရှင်
။မြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေအတည်ပြုလိုက်တဲ့အချိန်ကနေစပြီးတော့စကိုင်းတိုင်းမုံရွာမျိုးမှာတော့လူငယ်တော်တော်များများစစ်မှုထမ်းမှုဖမ်းဆီးခေါ်ဆောင်ခံရတာတွေခက်စိတ်စိတ်ရှိလာခဲ့ပါတယ်။မုံရွာခရိုင်မုံရွာမျိုးနယ်နဲ့မျိုးပေါ်ရက်ွက်တွေမှာအသက်16နှစ်ကနေ45နှစ်အရွယ်ရှိတဲ့အမျိုးသားတွေအမျိုးသမီးတွေကိုဖမ်းဆီးခေါ်ဆောင်တာတွေရှိနေပြီးတော့စစ်တပ်ထဲမှာလူစုဆောင်းနေတယ်လို့မုံရွာအမြင့်လန်သတင်းဌာနပြန်ကြားရေးတာဝန်ခံကိုစွမ်းလင်းထက်က VOA ကိုပြောပြပါတယ
်။ဖမ်းမိတဲ့လူတွေတော့တော်တော်များများကတော့ပါသွားကြတယ်။အားရဲလောက်အတွင်းကလူပေါင်းလောက်ကျော်ပြီ။၄00ကျော်ကျော်500နီးပါးတော့ရှိပြီးပါသွားတာ။ဘုံဟာမျိုးတွေကလမ်းပေါ်မှာကြီးနေတယ်။ကြားမိမှာပေါ့နော်။ဘုံလုံးဖမ်းနေဖမ်းပြီးတော့တားပေါက်ဖြစ်နေတယ်။ဒါဒါဘက်ဒီကိုင်းအိမ်မဲတည်ဝင်ပြီးတော့ဆွဲရမျိုးတွေရှိတယ်ပြီးတော့တောင်းတဲ့စည်ရင်းတို့အဲ့လိုမျိုးတွေတောက်တာတွေရှိတယ်
။မုံရွာမျိုးပေါ်ရက်ွက်တွေနဲ့လဝကယုံဟောင်းဂိတ်အပါအဝင်ရေဦးဆန်ဆိုင်ဂိတ် New Day စီဆိုင်ဂိတ်ကညာနာယုံဂိတ်နဲ့မအူဂိတ်စွမ်းရည်ထက်ဂိတ်အပြင်တော့ပူပြူရွာအရှိတ်အမြန်လန်းကြောနဲ့ညောင်မင်းသာဂိတ်အဲ့ဒီနေရာတွေမှာဖြတ်တန်းသွားလာတာမျိုးတွေမလုပ်ဖို့ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြည်သူတွေကိုတတိပေးထားတယ်လို့ကိုစွမ်းလင်းထက်ကလည်းအခုလိုဆက်ပြောပြပါတယ်
။အဲ့လိုကတော့မကြားမိဘူးကြ။ဒီတစ်ထက်ရောက်လာမှာပဲပြန်ပြေးတဲ့လူတွေပဲရှိတယ်။ရှင်နေကလောလောဆယ်မျိုးရင်းမျိုးပြောင်းတော့ဘယ်မှမသွားလာတာအကောင်းဆုံးပဲဗျာ
။စစ်မှုထမ်းမှုအတွက်စစ်ကောင်စီဘက်ကလူစုဆောင်နေတာမုံရွာမြို့မှာအခုနှစ်အစပိုင်းမှာတည်းလူဦးရေတော်တော်များများရှိခဲ့တယ်လို့ဒေသခံတွေကလည်းပြောပါတယ်။အဲ့ဒီထဲမှာအမျိုးသမီးတချို့လည်းပါဝင်လာပါတယ်။ဖမ်းဆီးခံထားရတဲ့သူတွေကိုအရင်တုန်းကငွေနဲ့ပြန်ယူလို့ရပေမဲ့အခုနှစ်ထဲမှာတော့ပြန်ခေါ်နိုင်တာမျိုးမရှိသေးဘူးလို့လည်းမုံရွာဒေသခံတူကပြောပါတယ်
။မုံကတော့ဟိုကဟိုလာတဲ့ဆွဲတယ်ပြတော်တော်မုံမတ်ချလဲဆွဲနေတယ်ကိုကဟိုကြားမှတော့မယူတော့ဘူးပြဆရာမကြီးဆွဲတယ်
လမ်းပေါ်မှာပုံမှန်သွာလာနေတဲ့သူတွေစစ်စေးရေးဂိတ်ဖြတ်တန်းတဲ့သူတွေကရော့စိတ်တွေကနေမုံရွာမြို့ဘက်ကိုကူးလာတဲ့သူတွေကိုပါဖမ်းဆီးစုဆောင်းတာတွေရှိနေပါတယ်။ဒါအပြင်ညတကောင်ရဲ့အချိန်အစည်းစီရင်နဲ့ခေါ်ဆောင်ခံရသူတွေလည်းရှိလာနေတယ်လို့မြို့ကန်တွေကပြောပါတယ်။စစ်ကောင်စီဘက်ကတော့စစ်မှုထမ်းအတွက်အမျိုးသမီးတွေကိုစုဆောင်းတာမျိုးမရှိသေးပဲနာမည်စည်ရင်ကိုသာကောက်ယူတာမျိုးလှုပ်ဆောင်နေပါတယ်ဆိုပြီးပြောဆိုထားပါတယ်ရှင်။
စကိုင်းတိုင်းမုံရွာဘက်မှာအမျိုးသမီးတွေပါစစ်မှုထမ်းမှုစစ်ကောင်စီကစည်ရင်းကောက်တာဖမ်းဆီးတာတွေရှိနေတဲ့တဲ့ကိုမဆူဘုံကပြောပြပေးခဲ့တာပါအခုတစ်ဆက်တည်းပြောပြပေးချင်တာကရခိုင်ပြည်နယ်ဘက်ကနောက်ဆုံးရအခြေအနေတင်ပြပို့ချက်ပါမကြသေးခင်ကတိုက်ပွဲတွေပြင်းထန်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်မှာစစ်ဘေးဆောင်ဘေးလွတ်ရာတိမ်းရှောင်ခဲ့ကြတဲ့ဒေသခံထောင်ထဲချီဟာနေရပ်ပြန်ခဲ့ကြတယ်လို့အခုညီပေးနေသူတွေကပြောပါတယ်ဒါပေမဲ့လည်းစစ်တမ်းတက်ရခိုင်ပြည်နယ်မှာတိမ့်နေချီတဲ့ဒုက္ခသည်တွေကတော့နေရမပြန်နိုင်သေးပဲဖြစ်နေကြပါတယ်။ရခိုင်ပြည်နယ်ဘက်ကဒုက္ခသည်အရေးရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုဝင်းခန့်မောင်ကပြောပြပေးပါရှင်
။စစ်ကောင်စီနဲ့အာရခတပ်တော်အေအေဂျာမြို့သိမ်းတိုက်ပွဲတွေကြောင်းအိုးအိမ်စွန့်ခွာထွက်ပြေးသွားတဲ့မောင်းတော်ဒေသခံတွေကိုဒီလာစမ်းပိုင်းကစလို့အေအေဘက်ကနေရပြန်ဝင်ပေးလိုက်တာလည်းဖြစ်ပါတယ်။လက်ရှိမှာတော့မောင်းတော်မြို့ကန်4000ကျော်လောက်မိမိနေရပြန်ဝင်လာတာရှိတယ်လို့ရခိုင်ဒေသခံတို့ကပြောပါတယ
်ဒီမောက်တော်မျိုးကနေစစ်ပေးဆောင်တော်တဲ့ဒီဒေသခံတွေကိုပေါ့နော်နေရာပြန်ခွင့်ပေးထားတာကကြတော့အခုမှမဟုတ်ဘူးပေါ့နော်ကျွန်တော်တို့ဒီဇန်နဝါရီလလာဆန်ကတိကပေါ့နော်အတုတ်လိုက်တုတ်လိုက်ဝင်ခွင့်ပြုထားတာလို့ကျွန်တော်တို့သိရတယ်အဲ့ဒီထက်မှာကျွန်တော်တို့ရခိုင်တွေရောမွတ်စလင်တွေရောဟိန္ဒူတွေရောအကုန်လုံးပါတယ်ပေါ့နော
်စစ်ကောင်စီနဲ့အာရခတပ်တော်အေအေဂျာတစ်နှစ်ကျော်တိုက်ပွဲကာလအတွင်းအိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့စစ်ဘေးဒုက္ခသည်ခံမှန်းကြီး6သိန်းနီးပါးအထိရှိနေတယ်လို့ရခိုင်စစ်ဘေးဒုက္ခသည်ရေဆောင်ရွက်နေသူတွေကပြောဆိုထားတာရှိပါတယ်။အဲ့ဒီထဲကတချို့ကတော့စစ်ဘေးဒုက္ခသည်စခန်းတွေမှာနေထိုင်နေကြသလိုတချို့ကတော့နီးစပ်ရာဆွေမျိုးအိမ်တွေနဲ့တောတောင်တွေထဲမှာတဲထိုးပြီးတော့ဖြစ်တယ်လို့နေထိုင်စားသောက်နေကြပါတယ်။စစ်ဘေးဒုက္ခသည်တွေရဲ့စားဝတ်နေရေးအတွက်အာရခတပ်တော်အေအေဘက်ကအပြည့်အဝတာဝန်ယူဖြည့်ရှင်းပေးနိုင်တာမရှိသလိုပြည်ရင်းပြည်ပအဖွဲ့အစည်းတွေရဲ့ကူညီထောက်ပံ့မှုတွေလည်းမရှိတာကြောင့်ဒုက္ခသည်တွေအနေနဲ့နေရပြန်လာကြတာလို့လည်းမောင်းတော်ဒေသခံတယောက်ကပြောပါရယ်
মৌরম ইউনি খুড়ে হবু রখাই বিধেগা নুরাই লুলুমা লিজাও এন হে সৌ ইয়ারাবে সে বি সৌলাদা কালা চালা মিয়া গো দি সাবানী কেসা দুই দি আলু গায়ে কেসা দুই গাছা খে খে ফেলা যায় বোন এরা যাও ও তো মিমি নিয়ে মিমি নিয়ে থাকি রে ইংরে গো ও পেন লু রে সে নিয়ে যাও আখুলো ও নিয়ে পেন কুয়ে পিউরালো চন্দ্র মেনে বোন লে যাও এ নিয়ে গাড়ো ও রখাই বি টুয়েগা নিয়ে আবে ফি ফি মেমা নাঙে ঠেগা বে নিয়ে আমসো ও সে কাউসি গা লে যাও পেখে মুগারো ও দুঃখা পে নি সে বে বোন
লি ভাই বিনে তুই মিউ নে সে মিউ নে গো এ বাক তৈ বাই থে সৌ নাই মে সে পে টোখা দে রে নে সু লোক নিয়ে নাই যা বা দি রে ম্যাজু গো লি যাও টাই খাই মু আনে সো ইমু রে যাও নে মাই দে বুলো লে তুক সে পো বারে
রখাই মা বোন এ গা নি বিদ তৈ পাই থারে মিউ নি রেগো মিউ নি রে মা বোন দি সে বে সও দো যা রে দূরে দি পেন উ নি রে নি থা যা আলুজং হৌদে উলো পিও আরে বোন থুতি ফিং সু যা দি লি যাও এনে গো সো ইমি আকৌলো মোয়েন যা দে নিয়ে সি দে বোন এইলো নিথামু যাও ও দি আকৌলো সে বিশাল আকৌলো আর নিয়ে পেমিয়াও দি বুলো পিও আরে বোন থুতি ফিং দি আকুলে মাঝে দি ও সেলো নিয়ামু মা দি সে সিং উই তেলা রে নিথামা বোন এই সেটুয়ে আনি পেমেন যে মা সিনে রে থুতি ফিং সো দি পাউটো নি আমিও রে পিরো দি পোনাজেলো নি আমিও রে ইয়েতে রালো নি আমিও রে বনো থুদি পিন সেটুই গা নি বিরো লেনে জি লেন পেলো ইয়া রে নি আর রে সই আখু আ পিয়ান বিরো সে ছাও নি আর রে সোলে নি থামিও ও ছিয়া বনো
লেছি জকাই বিনে টুইন সেটুই মিউ নে মা এ এ নে সে কাউ সি জা নফা মচা খনা আ পিয়ান লা পিখ্যা টাই খাই নি বি চাও ফিউ নে মান আও মিউ নে মা রো নফা সি ইয়ে তে মা নি রে লু তিদা গান নি গা পিও বারে এ তৈ পাই থেন চৌ থা রে চ্যান নে মিউ নে রে মা রো নফা টাই পোয়ে ফিপ বোয়া রা মা সি রো বিমে সেকাউসি লি জাওগা নি মচা খনা সুদলো বং চে নিরা চাও আয়াত তা ঠিকাই তে সোনা রে শি নি বারে খ্যা
শেখাই বি নে মাউ ডো মিউ নে মা দিদা খান রে ঠাও নে জি নিয়ে পিয়ান কে জারে তরে কোউই খামা গা বিয়পা পি গেরা বা আকু তকা রো অনলাইন ইয়াজুই গাইন রে নেই নেই নে পাততে তরে গো সেট পিও বিয়পা পি মা বা মিয়ামা নাইগান নে জে ডেটা রে মা আচি সাইট লৌশা নি রে অনলাইন গুই লেই গাইন রে গো নেই নে মো তয়ো সোয়া আসিন মি আয়া শি তিয়াও দিগনে বে থাই নে জে গো তোয়া ইয়াক খে বারে থাই নাইগান মে সাও মিউ গো দিগনে ইয়াক লারে তয়ো নাইগান পিতু লৌজৌ ইয়ে লঠা উইনজি মিস্টার লিয়ং চৌ হি উসাও নে কোজলে অফয় হা থাই আনা বাইনি নে লে টুইসং সুইনি গেরা বা অনলাইন ইয়াজুয়ে গাইন রে নেই নেই তয়ো নে থাই সুইনি রে আচাং গো ভিওয়ে মিমা বাই দদিন দাও মাই এ এ মা গা দদিন পেপু থা বারে শে
তয়ো নাইগান পিতু লৌজৌ ইয়ে লঠা উইনজি মিস্টার লিউ সং জি নে অফয় উইন নি হা জানুয়ারি লা নসকো ইয়ে নি মেসাও মিউ গো ইয়াও ইয়াও চে মা বে তয়ো অনলাইন লেই লে গাইন নি শিয়া মিমা নাইগান মিয়াউরি মিউ শেকোকো বেকো মিনলো ইয়ারে থাই বে চান মানতখরিন জেয়া বেক গা নি অনলাইন লেই লে গাইন নি শিয়া গো তোয়া ইয়াও জি শু গাই রা বা তয়ো উইন জি গা মিমা নাইগান বে মিয়াউরি বে মা পেমি নি রে তয়ো নাইগান দা 160 আমিয়ান লু মিয়াও ফো গো লে সুই নুই গে রে লু সু বা রে তৈরি উইনি নে অফয়ো টাকু মিস্টার সামিট একমো লখন তুই সঙ্গে বি নে যা টাকা লোক বারে তৈরি পিতু লোক লঠা উইনজি মে সাউ সেলা পাত পি থাই যৌ ঠাই ফটনি লাভ কারো আখুলো পো সু দা বারে আখুলো মিউ তৈরি কোজলে ফোনে সিউে গারো সৌ থে মি বাবু অনলাইন লি লে ঘাই নে নেই সলে লো সামু আপাও ইয়ে পাড়ে আচ্ছা টে গারো মে সাইগানে মিয়াউরি ইথি লি লে ঘাই সত্যি লঞ্জাও গো আলো সৌ সত্তাও পিপোনে ফমি রে তৈরি নাইগান দাও গো থাই টাও নি রে মামা থাবে তৈরি ফেকো তাই আই লু পেবো রে গো বা সলে সুই নুই নি রে লু সু বারে তৈরি উইনজি হা বিজিয়া টাওয়ে সিদুরে নে তুই সৌ সুই নে মে চাও ঠাইদরে নে মা ফো জা নিবি মে ঠাই এ চৌকারো আটি মেপু নাই দি চাও নিয়ে সৌ তো আগে বারে সে কাউ সি এল আউ খা নে ঝা সাউ চ বিজিয়া অ ঝা ঠেছ মু আউ মা সি রে সুই কো কো মিউ তে সিমান গেই গো উসাও নি রে ইয়া ঠাই কৌমনি সাইবৌ তে থা রে সিমান গেই মা কাসিনো লংগাজা সা রে লৌগান নি লৌকাই বো আসাউ উবাউ ইয়া নে চি সি নি দা গো লে মিয়ে তুই তো আগে পি যা ফ্যান লোকগান নিয়ে পাওয়েন ডি সি বাই লোকগান নিয়ে ডালও চি থারা গো উইন জি গা অ গেয়ারে লোলে সুবারে ডিনে পাইনার এটুয়ে মা মিয়াউরি বেকা অনলাইন লেলে গাই নিয়ে আসামে চি থা চেপেন লাদলু ထိုင်းတဲ့ကြားကိုဖြတ်ပြီး တရားမဝင်လမ်းတွေကနေမြန်မာဘက်ကိုသွားကြတဲ့နိုင်ငံသားတွေလည်းများလာခဲ့ပြီးမဲ့ထိုင်းဆိုရဘက်ကလည်းဖမ်းဆီးနိုင်တဲ့မှုတွေတိတ်မလုံနိုင်ခဲ့ပါဘူး။အခုဆိုရင်ထိုင်းနေလဲအွန်လိုင်းလိန်လဲခိုင်းရဲ့တားကောင်တွေဖြစ်ခဲ့ရပါတယ်။တရုတ်တရုတ်ဆောင်ဝမ်ရှင်လူကုန်ဦးခံရတဲ့ဖြစ်ရပ်ပြီးမှာတော့ထိုင်းနဲ့နိုင်ငံတကာကမြောက်ရီဘက်ကကြားဖြန့်အွန်လိုင်းလိန်လဲခိုင်းတွေကိုအာရု ဖျားတုံးစုဒေတာကန်ဒီကပြောဆိုခဲ့ပါတယ်ရှင်
online ရာဇဝေကားတွေနေနေရတရုတ်အစစ်မြစ်အရာရှိထိုင်းနဲ့ဆွေးနွေးတဲ့တရေကိုမအေးမာကပြောပြပေးခဲ့တာပါဗုဒ္ဓဘုညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်တော်တာရှင်တွေအနေနဲ့ view ညီမဘိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်တော့ကျမတို့စီကိုအီးမေးလ်လိပ်စာ burmese@viewnews.com ကိုပေးပို့နိုင်သလို view ညီမဘိုင်းရဲ့ facebook စာမျက်နှာရဲ့ message ကနေတင်ဆက်လဲဆက်သွယ်နိုင်ပါတယ်မကြာခင်ထုတ်လွှင့်ပေးမဲ့အစီအစဉ်ဒုတိယပိုင်းမှာတော့ဗုဒ္ဓဘုညာတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်
VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabermis.ဖြစ်ပါတယ်။မင်္ဂလာညချမ်းပါတော်တာရှင်များရှင်
VOA American တရက် 2025 ခုနှစ်ဇန်နဝါရီလ29ရက်ဗုဒ္ဓဘုညာပိုင်း VOA ရဲ့မြန်မာဘာသာအစီအစဉ်တွေကိုည 9:00ကနေ10:00အထိ line to meter 19 kHz 15653ည line to meter 25 kHz 11803ည line to meter 30 kHz 9963ည စနေတနင်္ဂနွေမှာဆိုရင်တော့ line lab meter 190 kHz 1505ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ဗုဒ္ဓဘုညာတိုင်းတင်ဆက်ပေးနေကြဖြစ်တဲ့ editor နဲ့ဆွေးနွေကန်ဂျန်စီအစီအစဉ်နောက်ကိုရန်ရဲ့အားကစားကဏ္ဍစရဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ ဒါတွေကိုမတင်ဆက်ပေးခင်မှာအရင်ဆုံးတော့ဗုဒ္ဓဘုညာရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အက်ဒီတာနဲ့ဆွေးနွေးကန်ကိုအရင်ဆုံးထုတ်လွှင့်ပေးမှာပါ 14လကြာဂါဇာစစ်ပွဲရဲ့ခနော်ခနဲ့အပြစ်ရရေးဟာသဘောတူညီချက်ပါအဆင့် 30 လုံးချုံးမွေအောင်မြင်နိုင်ခြင်းရှိပါသလားထာဝရငြိမ်းချမ်းရေးရရှိနိုင်မဲ့အလားအလာရောရှိဘလို့ရှိပါသလဲအခုတစ်ပတ်ရဲ့အက်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာဦးကျော်စန်းသားကိုမမျှတင်ဆက်အောင်ကမေးမြန်းဆွေးနွေးထားတာပါရှင်
မင်္ဂလာပါဦးကျော်စန်းသားရှင်မင်္ဂလာပါဟုတ်ပါတယ်ဒီဂါဇာမှာဆက်လေးလလောက်ကြာအောင်စိုးစိုးဝါဖြစ်လာခဲ့တဲ့တိုက်ပွဲတွေကအခုမှဘာကြောင့်အပြစ်ရက်လိုက်နိုင်တာလဲဆက်လေးလဆိုတာဖိတ်ကြမြင်တဲ့စစ်ပွဲဖြစ်ပါတယ်အရှိလက်ပိုင်းမှာဖြစ်တဲ့စစ်ပွဲတွေမှာနောက်ပြီးပြင်လဲအပြင်းထန်ဆုံးစစ်ပွဲလူတွေအစ်အပြောက်အထိခိုက်လေပဲအင်တာများပြီးဂါဇာဆိုတာလဲရရမရှိအောင်ပျက်စီးသွား ပြီးတော့သူတို့တဲ့စစ်မျက်နှာဖွင့်ပေးနေဟက်စ်ဘူလာတွေကလည်းပဲညင်သွားတယ်လေဗနမှာနောက်ပြီးသူတို့တွေရဲ့နောက်မှအဓိကရှိနေတဲ့အီရန်ကလည်းပဲအစ္စရေးနဲ့အပြင်းထန်ထိတ်တိုက်ပြီးတော့နှစ်နိုင်ငံကြားကျပြန်တဲ့စစ်ပွဲကြီးဖြစ်လာမှာဆိုရယ်ဆိုရင်ဟန်စီးရတဲ့သူတွေထင်းထင်းလုတ်ပါတယ်ဒါကြောင့်စစ်ပွဲဟာအချိန်ကျလာတဲ့ဂျာရောမဲ့အချိန်နဲ့ဖြစ်တယ်အဲပို့ပြီးအရေးကြီးကတ Egypt နဲ့ Jordan တို့ကလည်းဒါ Israel နဲ့လည်းသူတို့မိတ်ဆွေနိုင်ငံတွေပဲ Qatar ကလည်းပဲသူတို့ပဲကိုညီနိုင်ဒါကိုအတိကဒိုင်ခံပြီးတော့လုပ်ပေးတယ်ဆိုတော့သူတို့ရဲ့ PR တွေကြောင့်လည်းပါတယ်လို့ပြောမှာပါအတိကအ
ဲ့တော့ဒီလို American PR ပေးပြီးတော့အခုလို့ဒီစစ်ပွဲတွေဟိုရက်တက်နိုင်လိုက်တဲ့အပေါ်မှာပေါ့သမ္မတ Biden ကလည်းသူ့ကြောင့်ပေါ့သမ္မတ Trump ကလည်းသူ့ကြောင့်ဆိုပြီးတော့အမှတ်ယူကြပါတယ်အဲ့တော့ credit ပေးမယ်ဆိုရင်ဘယ်သူ့ပေးပါမလဲ
နှစ်ယောက်လုံးရတင်ပါတယ်ဒါပေမဲ့တကယ်တမ်းဒီစစ်ပွဲကိုရပ်ဖို့အတွက်အဆိုပြုခဲ့တာကသမ္မတ Biden က2023မေလကလေးကစပြီးအဆိုပြုခဲ့တာပေါ့ဒါပေမဲ့ Israel ကမလိုက်နိုင်ခဲ့ဘူးအကြောင်းကြောင့်နဲ့ဆွဲနေတယ် Donald Trump ကရွေးကောက်ပွဲနိုင်ပြီးသမ္မတတော့မဖြစ်သေးဘူးသူရဲ့အရှိလပိုင်းအတွက်သူသိအားထားအကူအထားပြုတဲ့အဲစတီးဗ်ဝစ်ကော့ဖ်ကိုအဲ့မှာသွားပြီးတော့ဆွေးနွေးတဲ့အထက်မှာသွားပြီးတော့ပါဝင်ပြီးတော့ညှိနှိုင်းစီတယ်ဆိုတော့ဒေါ်နယ်ထရမ့်တို့ညှိနှိုင်းတဲ့ခါမှာပူပြီးပြင်ထန်တဲ့ PR ဖြစ်ပါတယ်ဒေါ်နယ်ထရမ့်ကဣသရေလကိုလိုက်လျောတဲ့အများကြီးလိုက်လျောတဲ့လူဟာသူအစားရတယ်အခုလည်းပဲသမ္မတဘိုင်ဒန်ပိတ်ထားခဲ့တဲ့ဣသရေလကိုထောက်ပံ့မဲ့ပုံကြီးကိုသူကပေးဖို့ခွင့်ပြုတာအစားပေါ်တယ်အများကြီးလိုက်လျောထားရရှိပါတယ်နောက်ပြီးတော့Donald Trump ဟာ Israel ဝင်ရောက်နေတာညာဟုတ်ပေါ်မှာအများကြီးဩဇာလွှမ်းမိုးတဲ့လူဖြစ်ပါတယ်အစရဲပစမာတဲမှာကလေးကသူက Israel လူကြားအများကြီးလှုပ်ပေးခဲ့တယ် Jerusalem ဘုရောင်မှာ Israel မြို့တော်ဖြစ်သတ်မှတ်ခဲ့တာအပါဝင် Now, Biro, Turan, Nintel, and Lucas, so three other Pubiro Tio de Lupio Mapipa. Near Lungaro Credit PM, our Damele, Donald Trump guy is rape of my Pubiro PRP nine day politics, the Pubiro, other Tel de Lupio Mapipa. A
disappointment, a dancing blue, Tama Pamle, Pebeca nine Lupio Luyamle.
Pure Cabare, Tigera, how much we are. Tiba tika ini si kebima, terus semua lalu macam apa? Hamas gawang orang tu ya ko, o BBC ya silvain, contohnya Jeremy Bowen ya interview hujan orang cila dia kama. Aiy terus lepas terus naik lalu sama deh. Bayang leh sura, terus ha tika apa sih ngaroh? Jono cahaya pertama tu dengar leh, asa ini mungkin tu ager Palestine cost, Palestine ye, Palestine nengan tu dalam ye sura. Lewa ko mungkin tu ager pih tu ager, Jono Trump ga. Israel pun apa biar Gaza di dalam hal ini minum pun piang asyik buat banyak lubang ni, ane pih biar lukai kama Gaza di dalam asyik Palestine ha Israel ni masih awak ni ada cina juga cedera boleh Israel tadari, so dikira udah piang le produk cina lebe Israel disahkan itu impangnya halu tu tak piang boleh, nampak kuah seluar amni lalu sama raga Israel ha tergerak Hamas ku jumpa pun nengar gal itu sama cara boleh Israel lama Mereka yang susun pelajar itu juga juga tak kira. Tapi Hamas are still survive. Terusah susun jem berhenggaya pun sura. Terusah macam bu Yemen ini lulus sama pare. Israel lewat Donald di negaranya huru-hara dah Hamas kau lama persiapnya macam sura tu jauh jauh lama ni bima. Pidu mianjua terus disahkan di piana lama jauh biro. Injang ini buat disahkan di tempat sini jawab. Sura di kan kulon kira macam ini. Tak, jika absen boleh, beberapa negara Israel atau beberapa kepala itu dalam beberapa tahun, nisbah jinan negara China sedih lupa beberapa. Jika ni negara orang terukah dari ini, Palestine tidak akan beberapa kepala, kunci terukah orang yang ada pada
juga. Kunci nain hari, apa yang sedang saya, cuaca mungkin awam ni mula.
Tapi macam mana, bukan macam saya nama, jika ni jenuh beberapa tahun lain boleh. Naiknya ni apa yang lain ni deh. Mereka tiada, orang dzakan ni tapi orang lu mungkin zaman kekasih ni deh. Palestine duka dari seluruh ni aku pihon lagu yang pemesra aku Israel mabiu ni pihon ni. Seluruh orang lu pemelu pihon itu mah ayat per muzik itu ya di kapi tu yang lu busur aku cium dia biro pihon. Seluruh Palestine bagalah. Naro Palestine cinta belak pandai esau seluruh list betul pihon lu. Elu look as we are through a chain in Yaji, Kakep, Sekawa, Manangi, and Bima, Guma, the bot, and Yabi, or Tinilan, and Manamara, I look at the happy and Lagun Yani be so a fiaware. Dame Shivu, Bellu, Kakari, Elu, Dunayamesa, Blue Mamma, Bjorn, and Magura, Sabio, Sangiama, Nadukua, Sora, Lebanon, Lebanon, Ningdolu, the way, Disappear Yan and Lutin, who joke, who Lebanon, Male, Sangiama, Lebanon, Tangwaima, the Hezbollah is so do appear now, so Israel got young in that. Through a trouble, I'm with the vote, we are a Bajan Pian in Lamless, so Israel got a young guy. Hezbollah is trap your Lebanon Tapori Lama, Lebanon Tapori Mayola, or the Harry Hezbollah Pianamas, we are the Katla Birka, Pian in at the Longa, Setia Landi, Kumawa, Dinela, Mandela at the vote in Jayabiro. Now, Chowla changed Suzanne's real pillars. I look close in, we are Mayuva. ตะกูอะกูอเปกไคเซติบินเนี่ยตึกพี่รอฟรีไจบ่เลยขนอขนะผิดเนี่ยสรอะกูนูอ่อมเย็นบ่สรอก็ตึกพี่รอเคยมาผิดไปดิแท้มามาอะกาอเมริกันดอลลาร์ทรัมป์ก็เลยเวไอ้กาซาดิดาโอคลีนผิดอ่ะตรงว่าตันเสียงลุบไล่มาดิฮาลงอ่ะตรงโนเมียรอบุสรอดิกาอะรามบ่ปูเปลี่ยนมาดุคาเดรูอิจิปต์เนี่ยจอรังโห ก็ใครไล่สูบยาพิเศษหรอปูบีรอตันเดียชิจิอาพิเศษแล้วเว้ยดีดีได้เดี๋ยวดีพิเศษเยอะแต่แค่เอาไปมุสลาคลุกซึ่งเนี่ยมีอะไรสิ่งนี้มาเลยสิเอาไปดีดีแต่เมื่อทรัมป์พิอันนี่ตัวลูกพ่อปาเลสไตน์เนี่ยโอ้ดีอียิปต์โดนจอร์แดนโอ้ปูเมสเรกิสซาดาวน์เอาไปมาพิเศษแล้วไหนนะกูรอเจอเราเนี่ยจริงๆได้ไหมอียิปต์ก็เลยลงอะไรมาขมุจอร์แดนก็เลยมาขมุไอ้เพียงกูมันจะเดินมาไปจนเราสุดเลย German Foreign Minister and Angajai, when you have to roll and let me come out, the Kuzabi Rubio, and I'm a Pin and Busu of Joris, so Lola Zerodi Ham, a Pin and Mahu, the Kizaha. Dame Jordan Maharo, Palestine, the Kazay, holding up ဒီဒုတိယကမ္ဘာစစ်ဖြစ်ခဲ့တာကပါလက်စတိုင်းဒုက္ခသည်ဟာအကုန်လုံးဂျော်ဒန်ဘက်ကိုနေခဲ့ရတာပါဂျော်ဒန်မှာပါလက်စတိုင်းဒုက္ခသည်စခန်းရှိရရှာအာရဖတ်တို့ဘာလို့လဲပဲဂျော်ဒန်မှာရှိနေတဲ့ဒုက္ခသည်စခန်းကနေပြီးတော့ထွန်ပေါက်လာခဲ့ကြတယ်ကောင်းဆောင်တွေဖြစ်ပါတယ်ဆိုတော့အခုထိလည်းပဲဂျော်ဒန်နိုင်ငံဘက်ချမ်းမှာပါလက်စတိုင်းဒုက္ခသည်နှစ်သန်းခွဲလောက်ရှိပါသေးတယ Egypt ka so lo si yin Israel ne thru apye kha ya sei nyin nyin yu tha da phit de a ra ma pyet twa nai de tait pi lo la bi phi am pe ne lo pyo de Hamas ka lo long wa phit nai ya ma si bu pyan tai ma be so lo pyo de de kisa o so ro tani a phin pyo yin do Donald Trump ha Palestine a ye ko de two state policy bo le ho rung a nai ngan hu tha me swe ha o me pin pi lo de ke de kha tuk lu ko Israel le the ko thwet yin ne thabaw so lo thong sa ja ba de chu ga da ha Palestine deserts ka Palestine လူမျိုးတွေကိုလုံးဝ simple life ကိုကျူးစားနေရဖြစ်တယ်လို့မှဆွဆွဲကြပါတယ်ဆိုတော့သိပြီးတော့ Donald Trump အတွက်လောလောဆယ်တော့မဖြစ်နိုင်ဘူးနောက်တစ်မျိုးပြောက်ပြီးတော့ဘယ်လိုလုပ်ရမလဲမပြောနိုင်ပါဘူးခဲ့တာကတော့
အဲ့တော့ရှေးလျှောက်မှာရော Israel Palestine ထာဝရညီငယ်ရေးအလားအလာဘယ်လိုခန့်မှန်းနိုင်ပါလဲ
သိဝေးပါတယ်ထာဝရဆိုရင်မောဖို့ကောင်းတယ် Israel Palestine ဟာဟိုးလုံးရဖြစ်ခဲ့တာထားလိုက်ပါတော့ဒါပေမဲ့ဒီအခုလောလောဆယ်ပြဿနာစနေတာဟာပထမကဘာစစ်လောက်ကစားခဲ့တယ်ဆိုတော့တစ်တရာကျော်ခဲ့ပါပြီတစ်ပေါင်းတရာကျော်ခဲ့တဲ့ပฏิပခသိပ်ပြီးတော့တဖြည်းဖြည်းတဖြည်းဖြည်းစပွဲတွေဖြစ်လာတာပို့ပြီးပြင်းထန်တဲ့စပွဲတွေဖြစ်လာပါတယ်ဆိုတော့လုံးဝပြဿနာပြေလည်ဖို့ဆိုတာကတော့သူတို့လူမျိုးချင်းစစ်မြတ်ဖို့လိုတယ်အခုကတော့နိုင်ငံကြီးတွေကသူတို့ရဲ့အကျိုးစီးပွားအထူးသဖြင့် American တို့နိုင်ငံတို့ကသူတို့ရဲ့အကျိုးစီးပွားစောစောကပြောခဲ့တယ်လို့ပဲအရှေ့လေပိုင်းမှာသူကစီးပွားရေးတွေအများကြီးရှိသူ interest တွေရှိတယ်သူရဲ့လက်နက်ဖောက်တွေဆော်ဒီအရေဗျာရောနိုင်ငံတွေရှိတယ်ဆိုတော့သူတို့ကလောင်စာတွေအများကြီးရစနေရဖြစ်တယ်ဆိုတော့ဒီကိစ္စဒီအကျိုးတွေမျှော်ပြီးတော့သူကအတကလုံနေရလည်းဖြစ်ပါတယ်ဆိုတော့တကယ်တမ်းပါလက်စတိုင်းပြည်သူတွေရဲ့အရေးကိုဣသရေလပါဝင်ကဘာကစာနာကြပါရဲ့လားတချို့အင်းကြီးနိုင်ငံတွေကတောင်မှတစ်ခါခါကြတော့သူတို့နိုင်ငံရဲ့အကျိုးစီးပွားကိုကြည့်ပြီးတော့သူတို့ကအစဉ်ပြင်းနေဒီပါလက်စတိုင်းအရေးကိုမေ့ထားတဲ့ဆိုတဲ့သဘောမျိုးရှိပါတယ်။ဒါကြောင့်လည်းပါလက်စတိုင်းကဟာမတ်တွေကလူကြိုက်များနေကြတာပါ။ပါလက်စတိုင်းမှာတကယ်တော့တည်ဝင်ဖွဲ့ထားပြီးတော့ပါတီရှိရပေါ့လေဖာတာတို့အယ်ဖာတာတို့ဝါတို့ရှိကြတယ်။အဲ့ဒီပါတီဟာရွေးကောက်ပွဲလုပ်တော့လည်းပဲဟာမတ်ပဲအပြတ်တတ်နိုင်တယ်။အဲ့ဒါကြောင့်ဒါပေမဲ့ဟာမတ်ကိုမဲမအနာမလွှဲပဲနဲ့လူတွေကိုပဲအစိုးရအဖြစ်နဲ့ဆက်ခံထားတယ်ဆိုတော့အခုလည်းပဲရှိကိုဒီပုံစံပဲဖြစ်လာမလားဒီပုံစံဖြစ်ဖို့တောင်မှအနိုင်နဲ့ကျူးစားမှဖြစ်ပါတယ်
။အလားတူသောပဲအစ္စရေးနိုင်ငံတည်ရှိမှုနဲ့အစ္စရေးနိုင်ငံလုံခြုံရေးကိုလည်းပဲအလုံးကအသီးမှတ်ပြုပြီးတော့လက်ခံမှဖြစ်ပါတယ်
။အဲဒီတော့ယေရှုမှာနိုင်ငံရေးထာဝရရဖို့ဆိုတော့အင်မတန်ခက်ခဲတဲ့ကိစ္စလို့ပြောမှဖြစ်ပါတယ်မြတ်စွာဘုရ
ား။ဟုတ်ကဲ့ပါဦးကျော်စံပါရှင်။အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်။ကာဇာအပြည့်ရဲ့ငြိမ်းချမ်းရေးကိုဦးတည်မလားဆိုတာကိုဦးကျော်စန်းသာကိုမမြသစင်အောင်ကအက်ဒီတာနဲ့ဆွေးနွေးကအစီအစဉ်မှာမေးမြန်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီဒီဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အခုတော့ဂျန်စီအစီအစဉ်ကိုအလှည့်ပေးစားရအောင်ပါ။ဆန္ဒသိမ်းမှုကြောင့်စာသင်ခန်းနဲ့ဝေးခဲ့ရပေမဲ့ရောက်ရာနေရာကနေပညာကိုမရရအောင်သင်ယူနေတယ်လို့အထက်တန်းကျောင်းသားဘဝနဲ့စစ်မြေပြင်ကိုရောက်ခဲ့တဲ့ပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်ကိုပြည့်စုံဝင်းကပြောပါရယ်သူကလက်နက်ကင်တိုက်ပွဲဝင်နေရင်းကပဲပညာကိုခက်ခက်ခဲခဲစူးစမ်းသင်ယူနေရသူဖြစ်ပါရယ်စစ်မြေပြင်ရောက် PDF လူငယ်တွေပညာရေးအတွက်မလျှော့တဲ့ဇွဲနဲ့လှုပ်ဆောင်နေကြရတာသိရအောင်ဂျန်စီပြည်သက်တွေအတွက်မက်ခင်လီကဆက်သွယ်စကားပြောပေးထားပါရယ်ရှင်
ဟုတ်ကဲ့ကျွန်တော်ကတော့လက်စီအမတ်တက်စစ်ဒေတာအမတ်တက်ဒုတိယအမတ်တာဝန်ထမ်းဆောင်နေရဲဘော်ပြည်စုံဝင်ဖြစ်ပါတယ်ခင်ဗျာ
။ဟေးဂျန်စီတို့တက်ချင်ရောက်ပြန်ပြီနော်ဂျန်စီတို့ရေဆော့ဆော့မိတ်ဆက်သွားတဲ့လူငယ်လေးကတော့ဆီယာနာတိန်နာကိုလက်နက်ကင်တိုက်ပွဲဝင်နေတဖက်မှာလည်းသူ့ရဲ့ပညာကိုဆက်ပြီးတော့လေ့လာသင်နေတဲ့လူငယ်လေးပါ။ဆိုတော့ဒီလိုလူငယ်တွေတော်တဲ့တောင်ထဲမှာပညာရေးကိုဘယ်လိုတွေဆက်ပြီးတော့လေ့လာစီးပူးနေလဲဆိုတာကိုမေးကြည့်ထားတယ်
။ဟုတ်ကဲ့ကျွန်တော်ကအောင်းစတဲ့ဘူစီရင်ဖြစ်တာ2023ခုနှစ်မှာစပြီးတော့ကျွန်တော်တို့တိုင်ရင်ကလူကြီးတွေစီစဉ်ပြေးခဲ့တာပေါ့။လူကြောင်းတက်ခြင်းနဲ့လူငယ်တွေကျွန်တော်အထက်မှာအများစုကလူငယ်ပိုင်းနေများတယ်ဗျကျွန်တော်တိုက်ရင်ထဲမှာအများတွေကျွန်တော်တို့အတက်ရဝန်းကျင်လေးတွေပေါ့ကြောင်းမပြီးတဲ့ဟာအများကြီးပါတော့အဲဒါဆိုကျွန်တော်တို့ကြောင်းတက်ခြင်းနဲ့လူငယ်တွေစုပြီးတော့မှလူပြန်ခွဲပြီးအကုန်လုံးတက်ခြင်းနဲ့လူငယ်တွေအကုန်လုံးလည်းတက်ဖို့မရဘူးပြပါလူကအများကြီးကို ကျွန်တော်မှလည်းနေမြေခက်ခဲတွေရှိသေးတယ်ဗျာအဲတုန်းကနေမြေလုံခြုံမှုတွေပါလေအစားအစာတွေပြန်အဲ့ဒါဆိုကျွန်တော်တို့လူတက်တုံနှစ်တုံးစုပြီးခွဲပြီးတော့ကျွန်တော်တို့ဘယ်တော့ဇုံတုံနေလဲစာဆက်တင်တာပေါ့ဒါတင်ဖို့စီစဉ်ပြစ်ခဲ့တာဗျာကိုရန်ကျောင်းသားတွေရောဆယ်တန်းတွေရောကျန်တဲ့တက်ဂရုမပီးရရဲ့စီတော်အများကြီးပဲဒါပေမဲ့ကျွန်တော်တို့တင်ပြစ်ခဲ့တာဆယ်တန်းကျောင်းသားတွေရောပဲဗျာစချ မနေ့9နိုင်ကနေည17နိုင်တော့တွင်ကိုကျွန်တော်တို့စတင်ချိန်ပြတ်မှတ်တယ်ဗျာ။အဲ့ချိန်တော့တွင်မှာကျွန်တော်တို့ရလောက်စာလုပ်တဲ့နေ့ပိုင်းမျိုးကျွန်တော်တို့စတင်တယ်ညပိုင်းမျိုးကျွန်တော်တို့ကျူဆန်နေနေပြည့်ကျွန်တော်တို့ရဲ့ဆရာတွေကပြန်ပြီးတော့ပြန်တင်ပေးတယ်ဗျာ။ည17နိုင်ဒီပေါ်ကျွန်တော်တို့မီးကိုရရင်ရလို့ဆိုလို့မီးနဲ့ပြည့်ပြည့်ကျွန်တော်တို့ပထမမီးနဲ့ပြည့်ပြည့်ရလောက်အဆင်ပြေအောင်ကျွန်တော်တို့လုပ်ပြီးတော့စတင်တယ်ဗျာ။စကားစားဘက်ကဒရုန်းတွေလွတ်တိုက်စီဗျာကျွန်တော်နေမြေတွင်ကိုအဲတော့ကျွန်တော်တို့ဘက်မှာဒုံးတွေမတုံးနိုင်တဲ့အခါလေးရှိရဲ့ဗျာ။နင်ကြီးကောင်းမစိုးမှုနိုင်တဲ့အခါမှာကျွန်တော်တို့ဒုံးတွေနဲ့ထောက်လန်းတာလည်းရှိရဲ့ပေါ့။အဲဒီအခါမှာကျွန်တော်တို့တွေခါကြရင်အဲမျိုးဒုံးတွေပါတွေ့ရခါကြရင်တော့လေရင်ဒီပါတွေလာပြစ်မှဆိုလို့အဲမျိုးကြီးတွေပါတွေပြန်ပေးရမျိုးလည်းရှိရဲ့ဗျာ
။ဒီလောက်အခက်ခဲရှိနေတဲ့ကြားနေတော့မှသူကအင်္ဂလိပ်စာနဲ့ဘောဂဗေဒဘာသာရဲ့နှစ်ဘာသာဂုဏ်လုံးထပ်ပြီးတော့သူ့ရဲ့အထက်တန်းပညာကိုပြီးဆုံးအောင်သင်ယူနိုင်ခဲ့တယ်တဲ့။အဲ့တော့ဒီလိုမျိုးပညာရေးတွေကိုသင်ပေးဖို့အတွက်ဘယ်သူတွေကတာဝန်ယူပြီးတော့လေ့ကျင့်ပေးနေလဲ
။ဟုတ်ကဲ့ကျွန်တော်တို့အလုံးမောင်းစာတင်ခြင်းကာလကတော့6လလောက်ပဲရှိရပြ။ကျွန်တော်တို့သင်ပေးရတာအဲ့မှာကျွန်တော်တို့ရဲ့စီဒန်ဆရာမတွေရှိရပြ။ကျွန်တော်တို့တိုင်ရင်ထဲမှာလည်းအဲ့မျိုးစီဒန်လုပ်ပြီးသားကျောင်းဆရာတွေရှိရပြ။အဲ့မျိုးသူတို့ကနေပြီးတော့တစင်းသူတို့ကြွန့်ကျင်ရပါတဲ့ဒီတာဝန်ယူပြီးကျွန်တော်တို့သင်ပေးရပြ။စာမွေးဖြေရတဲ့ခါကျရင်တော့အဲ့မျိုးတိုင်ရင်မှာဖြေရတာမျိုးပဲကျွန်တော်တို့တနေရာမှာကျန်တဲ့เจ้าก็เจ้าจันเนี่ยเจ้ามาตะแต่หายเลยสิครับไอ้မျိုးอ่ะเนี่ยตูเนี่ยหลูดิสู่ပြီးတော့တနေရမှာစာမွေးဖြေတဲ့ဆရာစာမွေးစစ်တဲ့ဆရာဆောင်မရစီရဗျာမျိုးစီရကမှာကျွန်တော်တို့ကအေးကိုတွားပြီးတော့တို့ online နဲ့ပြန်ဖြေရတယ်ဗျာအင်္ဂလိပ်စာနဲ့ဘောဂဗေဒဘာသာမှာကျွန်တော်ဂွန်လူတွေပါတယ်ဗျာအမှတ်ပေါင်းကတော့အလုံးပေါင်း490ကျော်ရခဲ့ပါတယ်ခင်ဗျာ
ဒီလိုတော်တဲ့တောင်ထဲမှာလက်နက်ကင်တိုက်ပွဲဝင်ရင်းနဲ့အထက်တန်းစာမွေးတော့ဖြေခွင့်ရတယ်သူရဲ့ခံစားချက်ကရောဘလို့ဖြစ်ခဲ့လဲ
အရင်တော့ကအာနာမတိငင်ကနေလူငယ်အနေနဲ့ပြောမှဆိုရင်ကျွန်တော်တို့အထက်တန်းစာမွေးဆိုတော့ဗျာကျွန်တော်တို့အတွက်တကယ်ရင်ခုန်စိတ်လို့စားပွဲအကောင်းနဲ့အတွေ့အကြုံတစ်ခုဖြစ်တာပေါ့ဒါပေမဲ့အခုအချိန်ကြာမှကျွန်တော်တို့ပြန်ဖြေရတဲ့အခါမှာတိတ်ပြီးစိတ်လို့စားမျိုးစိတ်လို့စားတာမျိုးတော့မရှိတော့ဘူးဗျာဒီကြားရတဲ့ကာလမှာကျန်တဲ့စာမွေးတစ်ခုပို့ပြီးစိတ်လို့စားပွဲအကောင်းနဲ့အရာတွေကြုံတွေ့ခဲ့ရကြမှလည်းဖြစ်မှာပေါ့
ဒါပေမဲ့လေသူကဘလို့အချိန်ဒီမှာပဲဖြစ်ဖြစ်ပညာကိုဆက်ပြီးတော့သင်နေမယ်တဲ့
ပညာဆက်တင်လို့များလို့လက်နက်ကင်ပြီးဆက်တိုက်တဲ့ခါမှာကျွန်တော်တို့မှာဗျာပညာရေးလမ်းကြောင်းပြတ်တောက်သွားတဲ့ခါကျကျွန်တော်လမ်းပြောက်သွားလို့ခံစားခဲ့ရတယ်ဗျာဒါပေမဲ့လည်းကျွန်တော်တို့ဒီအနာစင်ကြီးအမြင့်ပြတ်အောင်တိုက်ပြီးတဲ့ခါကျကျွန်တော်တို့ရဲ့ပညာတွေပြန်တင်ရမယ်ကျွန်တော်တို့ရဲ့ကျန်တဲ့အရာတွေကိုတွေးထားတယ်ကိုရဲ့အိမ်မက်တွေအကောင့်ထဲပို့နိုင်မယ်ဆိုပြီးတော့ကျွန်တော်တို့တွေးရင်းနဲ့မျောလင့်ချက်ကလေးနဲ့ကျွန်တော်စိတ်ဆက်ခဲ့ရတာဗျာ
သူကသူ့လိုဘဝလိုလူငယ်တွေကိုလည်းဆက်ပြီးတော့ပညာသင်ကြဖို့အားပေးထားသေးတယ်
။ဟုတ်ကဲ့ကျွန်တော်ဆီးဆက်ပြီးတော့ဘဝတော့ကျွန်တော်တော်လန်ရေးရဲ့ဘဝနဲ့ပဲအာနာစင်ကိုတော်လန်ရင်းနဲ့ကျွန်တော်ရဲ့ပညာရေးကိုလည်းရတဲ့ဖြူတောင်းကနေပြီးတော့ရနိုင်တယ်ဗျကျွန်တော်လေ့လာစီးပူးပဲဆုံးဖြတ်ထားတယ်ဗျ။လူရဲ့ဘဝရဲ့ပဲတငယ်ချင်းတွေညာရှိခဲ့ရင်လည်းကျွန်တော်တို့ဒီအာနာစင်ကိုမတော်ပြီးဒီမတော်လန်နိုင်ကလေးရင်လည်းကျွန်တော်တို့ရနိုင်တဲ့ဖြူတောင်းကနေပြီးတော့ကျွန်တော်တို့ရဲ့ပညာရေးကိုရနိုင်တယ်များလေ့လာဖို့ကျွန်တော်တိုက်တွန်းခြင်းပါတယ်ခင်ဗျ။
ကေဂျင်စီတို့ရေဒီလူငယ်လေးတို့ပဲဘလို့အချိန်မျိုးမှာပဲဖြစ်ဖြစ်ပညာကိုဆက်ပြီးတော့သင်ပြအောင်သင်ကြပါနော်ကေဒီတစ်ပတ်ဂျင်စီစီစဉ်ရတော့ဒီလောက်ပါပဲရှေ့တစ်ပတ်မှာပြန်ဆောင်ကြမယ်နော်တက်
တော်လန်တိုက်ပွဲတွေကြားကပညာစီးပူးသူတွေအကြောင်းဂျင်စီအစီအစဉ်မှာမခင်လေးကပြောပြပေးခဲ့တာပါအခုတော့ကိုရန်နိုင်ရဲ့အားကစားကဏ္ဍအလှည့်ရောက်ပါပြီဩစတြေးလျ Open Tennis ပြိုင်ပွဲမှာတော့ရန်နစ်စင်တာနှစ်ကြိမ်ဇက်တိုက်ပိုဆွဲပြီးတော့အမျိုးသမီးဘက်မှာတော့ချန်ပီယံတစ်တယောက်ထွက်ပေါ်လာပါတယ်2023-24ဘောလုံးရာသီရဲ့ကမ္ဘာဝင်ငွေအကောင်ဆုံးဘောလုံးအသင်း၅သင်းကိုထုတ်ပြန်လိုက်ပါတယ်ဘယ်လ်ဂျီယံလက်ရွေးစင်ဟောင်းကိုမူးယစ်ဆေးကုန်ကူးမှုနဲ့ဆက်ဆက်ပြီးတော့ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်ဒီလိုတပတ်တွင်းအားကစားသတင်းတွေကိုတော့ကိုရန်နိုင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
ออสเตรเลียนโอเพ่นเทนนิสပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲမဲလ်ဘုန်းမြို့မှာပြီးဆုံးသွားခဲ့ပါပြီ မြို့သားဒူးချင်းဖိုင်နယ်မှာတော့အီတလီကကမ္ဘာအဆင့်၁လည်းဖြစ်မနစ်ကလက်ရှိချန်ပီယံလည်းဖြစ်တဲ့ယာနစ်ဆင်နာနဲ့ဂျာမနီကကမ္ဘာအဆင့်နဲ့အလက်ဇန်ဒါဇ်ဗာရော့ဖ်တို့ဘောလူခဲ့ကြပြီးတော့ယာနစ်ဆင်နာကဗာရော့ကို6-3, 6-6, 6-3နဲ့၃ပွဲပြတ်အနိုင်ရသွားခဲ့ပါတယ်။ကျွန်တော်ဟာဒီပွဲနိုင်လိုက်တာကြောင့် Australian Open ကိုနှစ်နှစ်သက်တိုက်ရရှိသွားခဲ့တာလည်းဖြစ်ပါတယ်။
Yeah, I mean it means so much to me, no? It's a lot of work we put behind it.
ဒါဟာကျွန်တော်အတွက်တော့အလွန်အရေးကြီးပါတယ်။ဒီလိုချန်ပီယံဖြစ်ဖို့အတွက်ကျွန်တော်တို့အများကြီးကြိုးစားခဲ့ရပါပါ။ဒီဆုဖလားကိုကျွန်တော်အနေနဲ့အခုလိုနှစ်ကြိမ်ရလိုက်တာဟာတိတ်ကိုအဓိပ္ပာယ်ရှိပါတယ်။ပြီးတော့ပြိုင်ပွဲအစကတည်းကကျွန်တော်ကိုအားပေးကြတာကလည်းတကယ်အံ့ဩစရာကောင်းလောက်အောင်ပါပဲ
။ဒါပြင်ဒါဟာစင်နာအတွက်တော့တတိယမြောက် Grand Slam ဆုဖလားလည်းဖြစ်ပါတယ်။အခုလိုချန်ပီယံဖြစ်သွားတာကြောင့်ဒါဟာအီတလီနိုင်ငံသားတွေထဲမှာ Grand Slam ကို3ကြိမ်မြောက်ဘိုဆွဲမှုတဲ့ပထမဆုံးကစားသမားလည်းဖြစ်လာခဲ့ပါတယ်။ဆိုတော့စင်နာကဘယ်လိုကစားသမားမျိုးပါလဲသူရဲ့ထူးခြားချက်တွေကရောဘာတွေပါလဲဒါနဲ့ပတ်သက်ပြီးတော့ဒီပွဲမှာရှုံးသွားတဲ့ Alexander Zverev ကိုယ်တိုင်ပြောတာကတော
့ I mean today he completely outplayed me from the back of the court completely outplayed me as I said I think
ဒီနေ့သူကနောက်စီးကနေကျွန်တော်ထက်အများကြီးကောင်းအောင်အကောင်းဆုံးကစားပြီးတော့အနိုင်ယူသွားခဲ့ပါတယ်ကျွန်တော်ထက်လုံးဝပိုကောင်းပါတယ်ပြောရရင်တော့ကျွန်တော်ရဲ့ service ကတော့သူ့ထက်ပိုကောင်းတယ်ဒါပေမဲ့သူ့ထက်တာအဲ့ဒါပဲရှိတယ်ဂျန်နာရီကျတော့သူကကျွန်တော်ထက်ပိုကောင်းတယ်နေရာယူတာ forehead ရိုက်တာနောက်လက်ပြန်ရိုက်တာပြီးတော့ service တွေကိုပြန်ရိုက်တာနဲ့ volley ရိုက်ချက်တွေကကျွန်တော်ထက်အကုန်ကောင်းတယ်ဆိုတော့နောက်ဆုံးမှသူကကျွန်တော်ထက်6ခုမှ4ခု5ခုလောက်ကပိုကောင်းတယ်အဲ့ဒါကြောင့်သူနိုင်တာဖြစ်ပြီးထိုက်တိုက်တန်တန်နိုင်တာပါသူကအကောင်းဆုံးအနေထားမှာရောက်နေတယ်ဆိုရင် Novak Djokovic နဲ့တော်တော်တူပါတယ်လုံးဝမလွတ်เสียအောင်သူတို့နဲ့ကတမက်ရဖို့အတွက်ကိုရှိသမျှအားအကုန်ရရတယ်လို့ဖြစ်ပြီးသူတို့နဲ့ဆိုရင်နောက်စီးကနေရိုက်ပြီးတမက်ရဖို့ကအရန်ခတ်ပါတယ်သူတို့ရဲ့နေရာယူပုံတွေဘောလုံးနောက်လိုက်တာတွေကအရန်ကောင်းပါတယ
် Zverev အတွက်တော့ဒီပွဲမှာရှုံးသွားတဲ့အတွက်သူက Grand Slam Final ကို၃ချိန်တက်ခဲ့မှတစ်ချိန်မှဘူးမဆွဲသေးပဲ၃ချိန်စလုံးဒုတိယနဲ့ပဲနှစ်သိမ့်ခဲ့ရတာဖြစ်ပါတယ်အမျိုးသမီးဒူးချင်း Final ကိုတော့စနေနေ့ကကစားခဲ့ကြပြီးတော့ကမ္ဘာစင်တဲ Arena Sabalenka နဲ့ American က Madison Keys တို့ဘောလုံးခဲ့ကြပါတယ်ဒီဘက်မှာတော့နေအောင်စလုံးသုံးပွဲအပြည့်အကျိတ်နယ်ကစားခဲ့ပြီးနောက်ဆုံးမှာ Madison Keys က 6-3, 6-6, 6-9 နဲ့နိုင်ပြီးတော့ပိုဆွဲသွားခဲ့ပါတယ်။ဒါဟာသူ့အတွက်တော့ Grand Slam ဆုဖလားကိုပထမဆုံးအကြိမ်ရရှိခဲ့တာဖြစ်ပါတယ်။ဒီဘက်နိုင်လိုက်တဲ့အတွက်သူဟာ Sabalenka ကို3နှစ်သက်တိုက်အနိုင်မရအောင်တားဆီးနိုင်လိုက်တာလည်းဖြစ်ပါတယ်။သူ့အတွက် Grand Slam ကိုပထမဆုံးအကြိမ်အနိုင်ရလိုက်တာနဲ့ပတ်သက်ပြီး Madison Keys ပြောတာကတော့
I mean I thinkI've always wanted to win every single tournament I've ever been in a draw of so I think that's going to continue.
ချမတော့ချမဝင်ပြိုင်တဲ့ပြိုင်ပွဲတိုင်းကိုအနိုင်ရခဲ့ကျင်တာပါ။ဆိုတော့ဒါကချမရဲ့ရည်မှန်းချက်ဖြစ်ပါတယ်။အဲ့ဒီတိုင်းပဲဆက်ပြီးတော့ကစားသွားမှာပါ။နောက်ထပ်ချန်ပီယံဆုဖလားထက်ရဖို့အတွက်ချမတို့ဆက်ပြီးတော့ကြိုးစားသွားမှာပါ
။ Madison Keys အတွက်တော့ဒါက Grand Slam ဆုဖလားကိုပထမဆုံးအချိန်ရရှိတာဖြစ်တဲ့ပြင်သူမဟာအသက်29နှစ်ရှိဖြစ်တာကြောင့်Grand Slam Champion ဆုကိုပထမဆုံးဘိုဆွဲသူတွေထဲမှာသဒ္ဒထအမြောက်အသက်အကြီးဆုံးကစားသမားလည်းဖြစ်ပါတယ်။ Australian Open မှာဘိုဆွဲသွားတဲ့သူတွေကတော့စုချင်းငွေဖြစ်တဲ့ American Dollar 1.3 တန်ရရှိပြီးတော့ဒုတိယရတဲ့သူကတော့စုချင်းဖြစ်တဲ့ Dollar 1.3 တန်ရရှိတာဖြစ်ပါတယ်ခင်ဗျာ။ဘောလုံးသတင်းတွေဘက်မှာတော့ Man City အသင်းမှာကစားနေတဲ့ England ညာနောက်ခံလူ Kyle Walker ဟာ Italy Serie A က AC Milan အသင်းကိုအငှားစာချုပ်နဲ့ပြောင်းသွားခဲ့ဖြစ်ပါတယ်။AC Milan အသင်းက Walker ကိုဒီဘောလုံးရာသီအကုန်ထိအငှားစာချုပ်နဲ့ခေါ်လိုက်ပြီးတော့အဆင်ပြေပေါင်း 4.2 တန်းနဲ့ဝယ်ယူဖို့ဆိုတဲ့အချက်ကိုလည်းစာချုပ်ထဲမှာထည့်သွင်းထားတယ်လို့ပြောပါတယ်။အချိန်ထဲမှာပဲ AC Milan အသင်းရဲ့ပြိုင်ဘက်ဖြစ်တဲ့ Juventus အသင်းကလည်း PSG အသင်းမှာကစားနေတဲ့ပြင်သစ်တိုက်စစ်မှုကိုလိုမွန်နီကိုဒီဘောလုံးရာသီအကုန်ထိအငှားစာချုပ်နဲ့ခေါ်လိုက်တယ်လို့ Juventus အသင်းကပြီးခဲ့တဲ့ကြာသပတေးနေ့မှာပြောပါတယ်။ Juventus ကမွန်နီကိုအခုလိုအငှားစာချုပ်နဲ့ခေါ်ဖို့အတွက်ယူရိုတန်းသန်းပေးခဲ့ရပြီးတော့အောင်မြင်မှုပေါ်မှာအခြေခံပြီးတော့နောက်ထပ်နှစ်သန်းလောက်ပေးရနိုင်တယ်လို့လည်းအသင်းကဖော်ပြပါတယ်။မွန်နီဟာဒီနှစ်မှာ PSG အသင်းအတွက်နှစ်ပွဲပဲပွဲထွက်ကစားသမားဖြစ်ကစားခဲ့ရပြီးတော့အသင်းမှာပုံမှန်နေရာမရတာကြောင့်အခုလို Juventus အသင်းကိုပြောင်းဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဂျာမနီဘက်မှာတော့ဂျာမနီအသင်းရဲ့နီးပြယူလန်နဂယ်စ်မန်ဟာဂျာမနီအသင်းရဲ့စာချုပ်တက်တန်းထပ်တိုးလိုက်ဖြစ်ပါတယ်။နဂယ်စ်မန်ဟာဂျာမနီနီးပြဖြစ်တဲ့လက်ယူရို2028ပြိုင်ပွဲအထိတက်တန်းတိုးဖို့လက်မှတ်ထိုးလိုက်တာဖြစ်တယ်လို့ဂျာမန်ဘောလုံးအဖွဲ့ချုပ် DFB ကပြီးခဲ့တဲ့တောက်ချာနေ့မှာကြေညာပါတယ်။ အစောပိုင်းတုန်းကတော့သူ့ရဲ့စာချုပ်ဟာအမေရိကန်၊ကနေဒါနဲ့မက္ကဆီကိုနိုင်ငံသုံးနိုင်ငံကပူးတွဲအင်ရှင်ဖြစ်ချင်းပါမဲ့2026ကမ္ဘာဖလားပြီးတဲ့အထိပဲစာချုပ်ချုပ်ထားတာဖြစ်ပြီးတော့အခုလိုသက်တမ်းထိုးလိုက်တဲ့အတွက်သူဟာယူရို2028ကမ္ဘာဖလားပြီးတဲ့အထိဂျန်နီအသင်းကိုကင်တွယ်သွားမှာလည်းဖြစ်ပါတယ်ခင်ဗျာ။ယူရိုဘက်ကနောက်ထပ်ဘောလုံးသတင်းတစ်ခုကတော့ Belgian လက်ရည်စင်ကစားသမားဟောင်း Roger Nainggolan ကိုမူရစေကုန်ကူးမှုနဲ့ဆက်ဆက်ပြီးတော့ Belgian ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။တောင်အမေရိကကနေဥရောပကိုကုတ်ကိန်းတွေတင်သွင်းတာနဲ့ဆက်ဆက်ပြီးတော့စစ်ဆေးဖို့တော့ဆိုပြီးတော့တင်လာနေအစောပိုင်းကဖမ်းဆီးလိုက်တာဖြစ်တယ်လို့ Belgian တာဝန်ရှိသူတွေကပြောပါတယ်။ဘယ်ဂျီယံရဲတပ်ဖွဲ့က Brussels မြို့နဲ့ Antwerp မြို့တစ်ဝိုက်မှာရှာဖွေစစ်ဆေးမှု30လောက်လုပ်ခဲ့ပြီးတော့ Nainggolan ကိုလည်းဒီကိစ္စတွေနဲ့ဆက်ဆက်ပြီးထိန်းသိမ်းလိုက်တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အသက်36နှစ်ရှိဖြစ်တဲ့ Roma နဲ့ Inter ကစားသမားဟောင်း Nainggolan ဟာလောလောဆယ်မှာတော့ Belgian ဒုတိယဒဏ်က Lokeren Temps အသင်းမှာကစားနေတာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့2023-24ဘောလုံးရာသီရဲ့ကမ္ဘာဝင်ငွေအကောင်းဆုံးအသင်းကတော့ Real Madrid ဘောလုံးအသင်းဖြစ်တယ်လို့ Deloitte နိုင်ငံတကာစည်ရင်းစစ်ကုမ္ပဏီရဲ့အစီအကံလာတစ်ကဖော်ပြလိုက်ပါတယ်။ Real Madrid အသင်းဟာပြီးခဲ့တဲ့2023-24ဘောလုံးရာသီမှာစုစုပေါင်းဝင်ငွေ Euro 1 billion အထိရှိတယ်လို့ပြောပါတယ်။ဒါကြောင့် Real Madrid အသင်းဟာ Premier League Champion Man City အသင်းကိုကျော်ပြီးတော့ဝင်ငွေအကောင်းဆုံးအသင်းဖြစ်နေပြန်ပြီးတော့ဖြစ်လာခဲ့တာပါ။ရီယယ်မက်ဒရစ်အသင်းဟာပြီးခဲ့တဲ့ဘောလုံးရာသီမှာချန်ပီယံစ်လိအပါအဝင်ဆူပလာ၃လုံးကိုရခဲ့ပြီးတော့ဝင်းကိုအသစ်ပြုပြင်လိုက်တဲ့အတွက်ဘောလုံးပွဲတွေကနေရတဲ့ဝင်ငွေတွေတိုးလာခဲ့သလိုအသင်းရဲ့စပွန်ဆာတွေနဲ့အင်ဂျီရောင်းရတဲ့ဝင်ငွေတွေလည်းတိုးလာခဲ့တာပါဘောလုံးပွဲကနေရတဲ့ဝင်ငွေကနှစ်ဆတိုးပြီးတော့ယူရို148သန်းအထိဖြစ်လာခဲ့သလိုအင်ဂျီစပွန်ဆာအသစ်နဲ့အသင်းရဲ့အမတ်တရပစ္စည်းရောင်းချမှုတွေကနေလည်းဝင်ငွေ1900ခန့်လုံးတိုးပြီးတော့ယူရို482သန်းအထိရရှိခဲ့တာဖြစ်ပါတယ်Premier League Champion Man City ကတော့ Euro 838သန်းနဲ့ဒုတိယအများဆုံးဖြစ်ပြီးတော့ပြင်သစ်က PSG အသင်းက806သန်းနဲ့တတိယ Manchester United အသင်းက982သန်းနဲ့သတုထ Bayern Munich အသင်းက965သန်းနဲ့ပြင်သစ်မှဝင်ငွေအများဆုံးအသင်းဖြစ်ရည်တည်ခဲ့ကြပါတယ်။ဒါ့အပြင်ကမ္ဘာဝင်ငွေအကောင်းဆုံးအသင်း20ရဲ့ဝင်ငွေစုစုပေါင်းကလည်းပြီးခဲ့တဲ့ဘောလုံးရာသီမှာ 17.2 ဘီလီယံနဲ့စံချိန်တင်ခဲ့တယ်လို့ပြောပါတယ်ခင်ဗျာ။
ကိုရနာရဲ့အားကစားကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ဗုဒ္ဓဘုရားရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီညရဲ့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှမို့အခုဆက်ပြီးတော့ဗုဒ္ဓဘုရားရဲ့နောက်ဆုံးရသတင်းအကြီးအကျယ်ကိုတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါရှင
်။အမေရိကန်ပြည်ထောင်စုကပြည်ပနိုင်ငံတွေကိုပေးနေတဲ့အကူအညီတွေယာယီဆန်းကန်းလိုက်တဲ့အထက်မှာအရေးပေါ်စံနှုန်းမှုဆိုင်ရာအကူအညီတွေကိုတော့ချွင်းချက်နဲ့ခွင့်ပြုသွားမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးမာကိုရူဘီယိုကပြောပါတယ်။အမေရိကန်ကအကူအညီအထောက်ပံ့နေဆိုင်ငံပေါ်သမ္မတဒေါ်နယ်ထရန့်အမိန့်နဲ့ထုတ်ပြန်ခဲ့တာကိုနောက်ဆက်တွဲအဖြစ်မနေ့ဇန်နဝါရီလ28ရက်နေ့နောက်ပိုင်းဝန်ကြီးရူဘီယိုထုတ်ပြန်တဲ့ညွှန်ကြားချက်မှာတည်ရရှင်ရေးအရေးတကြီးလိုအပ်တဲ့စေဝါ၊ကျန်းမာရေးဆောင်ရှောက်မှု၊စာနာရေးခါနေထိုင်စရာ၊ပေးပီးသားအကူအညီတွေ၊ရုံးသုံးပစ္စည်း၊ဝန်ထမ်းလာတာတွေအပြင်ထောက်ပံ့လုပ်ငန်းအတွက်အကူအညီတွေကိုခွင့်ပြုမှာဖြစ်တဲ့အကြောင်းဖော်ပြထားပါတယ်ခင်။စင်ကာပူအခြေစိုက် Interra Resources Company ဟာမြန်မာစစ်ကောင်စီပိုင်းရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းတွေအတွက်ရေနံထောက်ပံ့ရောင်းချနေတယ်ဆိုပြီးမြန်မာအရေးစောင့်ကြည့်နေတဲ့ Justice for Myanmar အဖွဲ့ကဒီကနေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်2021ခုနှစ်ဇန်နဝါရီလကနေ2023ခုနှစ်အထိမြန်မာရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်း MOG အတွက်ရေနံစီပေါင်း2တန်း3သိန်းရောင်းချခဲ့တဲ့ Gold Petro Joint Operation ရဲ့600ခန့်လုံးကို Interra Resources Company ကပိုင်နေအကြောင်းကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာမြန်မာနိုင်ငံအလဲပိုင်းမန္တလေးတိုင်းကြောက်ပရောင်ညောင်ဦးစတဲ့မြို့တွေနဲ့မကွေးတိုင်းအတွင်း6ရင်နံချောင်းစတဲ့မြို့တွေမှာမြို့ဆောင်တပ်ဖွဲ့စည်းရေးနဲ့ထောက်ပံ့ရေးအတွက်ဆိုပြီးစစ်ကောင်စီကစစ်မှုမထမ်းမနေရလူတွေကိုအဓမ္မဆင့်ခေါ်နေတာကြောင့်ငွေပေးပြီးပြန်ရွေးနေရတဲ့အကြောင်းဒေသခံတွေက VOA ကိုပြောပါတယ်ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလကပြဋ္ဌာန်းခဲ့တဲ့စစ်မှုထမ်းဥပဒေအရအသက်18နှစ်ကနေ35နှစ်အတွင်းအမျိုးသားနဲ့18နှစ်ကနေ28နှစ်အတွင်းအမျိုးသမီးတွေစစ်မှုထမ်းရမယ်လို့ထုတ်ပြန်ထားတာဖြစ်ပါတယ်ခင်ဗျာ
သ တင်ကြီးစကူကိုဆောင်ဝင်လိုက်ကပြပြပေးခဲ့တာပါဗုဒ္ဓဘုရားရဲ့အစီအစဉ်တွေကတော့တလောက်ပါပဲရှင်ဒီနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမိုဖြစ်ပါတယ်ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nelson Lopez နဲ့ Robert Bass တို့ပဲဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အတန်လွှင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ 7:00 နာရီမှာလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ဗီဒီယိုကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအတူပဲတင်ရှိပါတယ်သွန်ရှင်များလည်းတကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ကြီးခတ်သိမ်းကင်းကျိတ်ပြီးတော့လူရဆန္ဒပြေဝါကြပါစေရှင်ကျမလေးပါ